Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကခင်ဗျာပါစီခင်ဗျာ2383ခုနှစ်တပေါင်းလာပြီးကျော်2ရက်2022ခုနှစ်မတ်လ17ရက်တောက်ကြညာပဲဒီဝေမြန်မာပိုင်းရဲ့ဗီဒီယိုရုပ်သံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါအခုထုတ်လွှင့်တဲ့ဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ဗီဒီယို website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်အာဆီယံဒုက္ခရလေးစစ်တင်ပတ်မြန်မာခီးစဉ်တွင်ဘယ်သူတွေနဲ့တွေ့ဆုံခွင့်ပေးမှာပါလဲ
။ကြားဥပဒေနဲ့ရင်ဆိုင်နေရတဲ့စစ်တမ်းကြားခံနေတဲ့သူတွေမှာပါကျန်တဲ့သူတွေနဲ့တွေ့ခွင့်ပေးဖို့ဆိုတာလေဝန်ကြီးချုပ်ဒါတော်ကကျွန်တော်တို့သဘောတူပြီးဖြစ်ပါတယ်ဗျ
။စစ်ကောင်စီပြောခွင့်ရဘူဂျိုးဇော်မင်းထွန်းပြောဆိုချက်နဲ့တူအဲဒီကိစ္စသတင်းနဲ့သတင်းပေးပို့ချက်အပြည့်စုံပြောပြပါမယ်။ဝက်လက်နဲ့တပည့်ရင်ဘက်တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့နေအိမ်တွေလည်းမီးရှို့ခံရပါတယ်။ကလေးတောင်ပိုင်းမှာလည်းတိုက်ပွဲဖြစ်ပြီးတဲ့နောက်နေအိမ်တွေမီးရှို့ခံရပါတယ်။ဒီကိန်းပြည်နယ်မှာတော့ဒီကနေ့ကစပြီးတရက်ကိုအနည်းဆုံး3ချိန်မိဖြတ်မယ်လို့တာဝန်ရှိသူတူကပြောပါတယ်။အဲဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်ပြောပြပါမယ်ခင်ဗျာ
။အမေရိကန်အာဆီယံထိပ်သီးပွဲကျင်းပဖို့ရက်ရွှေ့ဆိုင်ခဲ့ပြီးနောက်လုံနိုင်မဲ့ရက်ကိုညှိနေပြီလို့အင်ဂျီတော်ကဆိုပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာကျင်းပမဲ့ဒီထိပ်သီးပွဲကိုအရင်ဒီလကုန်လုပ်ဖို့အမေရိကန်ဘက်ကကြေညာခဲ့ပြီးလက်ရှိအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းဖွဲ့ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကဒီအထက်အာဆီယံခေါင်းဆောင်တွေမစုံနိုင်တာမို့လို့ရှေ့ဆိုင်ခဲ့ရတာပါ။သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်လက်ခံကျင်းပပေးမဲ့ဒီအာဆီယံနဲ့ထိပ်သီးပွဲကိုအရင်မတ်လ28နဲ့29မှာကျင်းပမယ်လို့အမေရိကန်သမ္မတအင်ဗီဒိုဘက်ကပြီးခဲ့တဲ့လတုန်းကပဲကြေညာခဲ့ပြီးမှအခုလိုပြောင်းညှိနေရကြောင်းမနေ့ကထပ်ထုတ်ပြန်လိုက်တာပါ။အင်ဂျီတော်ရဲ့မြို့သားလူကြီးကောင်စီပြောခွင့်ရကအာဆီယံဘက်ကဖိတ်ကြားခံထားတဲ့ခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်နိုင်မဲ့ရက်ပေးကြစေဖို့အာဆီယံမိဖက်တွေနဲ့အနီးကပ်ညှိနှိုင်းနေပါပြီလို့ရိုက်တာသတင်းဌာနကပြောပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့တောက်ကြနေ့ကလည်းအာဆီယံနဲ့အမေရိကန်ကြားဒီထိပ်သီးပွဲရက်အတွက်ကြားကညှိပေးနေတဲ့အင်ဒိုနီးရှားနိုင်ငံကြီးရုံးကလည်းအခုလိုပြန်ညှိဖို့ရှိတယ်လို့ပြောထားခဲ့ပါသေးတယ်။မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံကအစ်မြက်ပွဲတွေပေးမတက်ဖို့ဘုံဆုံးဖြတ်ခဲ့တဲ့အတိုင်းအခုလည်းပေးမတက်မဲ့ဒီထိပ်သီးပွဲဟာတရုတ်အင်အားကြီးမားလာမှုကိုပြန်ထိန်းညှိဖို့အမေရိကန်ဦးစားပေးတစ်ခုအဖြစ်မြင်ထားကြပါတယ်။ဆရာနာသိမ်းပြီးမြန်မာရေးအာဆီယံခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေတိုးလာခဲ့ပြီးကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာချိန်ပထမဆုံးအာဆီယံနိုင်ငံကြီးဝန်ကြီးစည်းဝေးကိုလည်းအရင်ရွှေ့ဆိုင်းခဲ့ရပူတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်။အခုအမေရိကန်အာဆီယံထိပ်သီးပွဲမတိုင်ခင်မြန်မာဆရာအာဆီယံအထူးတန်အနေနဲ့ရှေ့ပတ်မြန်မာခီးစဉ်အစဉ်ပြေရေးလုံးပန်းနေလေလို့ကမ္ဘောဒီးယားနိုင်ငံရဲ့ရုံးကဆိုပါတယ်အာဆီယံအထူးတရရဲ့အခုပထမဆုံးခီးတဲ့မြန်မာအာဏာသိမ်းပြီးအကြမ်းဖက်မှုတိုးလာတာအဆုံးသတ်ရေးမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အရင်ကတိပေးထားခဲ့တာကိုအဓိကပြောဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရချွန်ဆောင်နရီကဒီနေ့ပြောလိုက်တာပါလက်ရှိအာဆီယံရှေ့တောင်အရှာနိုင်ငံများတင်လဲချောက်ကထကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်တဲ့အထူးတန်ပရက်ဆွန်ခေါင်းအနေနဲ့မတ်လ27ကနေ23အထိခီးတဲ့အခုလိုဦးစားပေးလိုက်မှုကြောင့်တိုင်းရင်းသားအဖြစ်ရအဖွဲ့တွေပေါင်းဖွဲ့ထားတဲ့ PPSD နိုင်ငံရေးလုံခြုံရေးဦးဆောင်အဖွဲ့နဲ့မတွေ့ပြတော့ဘူးလို့ PPSD ပူတွဲကောက်ဆောင်ဦးခေါ်ကာကပြောပါတယ်
။ဥမာအချိန်မရလို့21ရက်နဲ့22ရက်နေ့နိုင်ရပဲလို့လုံအောင်နေပြတော်မှာ27ရန်ကုန်မှာ22အဒီကြားမှာ EO တွေနဲ့တွေ့ဖို့အချိန်မရတော့ဘူးတဲ့ကျွန်တော်တို့ခီးစဉ်ကိုကျွန်တော်တို့မသွားပြတော့ဘူးပေါ့နေပြတော်အဓိကအကြောင်းကြားပေးတာကဟုတ်ကြကြီးမင်းအောင်စီကအကြောင်းကြားတာကြီးပဲအချိန်မို့တစ်ချိန်တော့တွေ့မှာပေါ့အခုတစ်ခေါက်မှာတော့နည်းနည်းလေးဦးစားပေးကဘုကြုံမူကြီးနဲ့ဟို trustability လောက်ရှင်လို့နောက်ပြီးတော့ပမာဏငါချက်ချင်းနေအဖွဲနဲ့လူသားချင်းစာနာမှုအထောက်အကူပေးဖို့နီးနာတွေရှာဖို့ပေါ့လေအရေးကြီးတဲ့အဲ့အလုံးနှစ်ခုလောက်ဦးစားပေးလိုက်တော့ကျွန်တော်တို့ခဏထားလိုက်တဲ့သဘောပ
ါဒါပေမဲ့မတ်လ27ရက်နေပြီးတော့တွေ့ဆုံပွဲတွေပြီးမှာတော့နောက်နေ့22ရက်မှာရန်ကုန်ကိုသွားပြီးအာဆီယံထူးထန်အနေနဲ့နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဖို့ရှိကဒီထက်တည်သူပါတီဥက္ကဋ္ဌဦးကကိုကြီးကသူ့ကိုဖိတ်ထားတယ်လို့ဆိုပါတယ်ခင်ဗျ။ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ကထွက်ပြေးလာသူတွေကိုခေလွင့်ဗီဇာနဲ့လက်ခံလိုက်တာအတွက် NUG ကိုယ်စားလှယ်ကကြိုးစားလိုက်ပါတယ်။ NUG မြို့သားညီညွတ်ရေးအစိုးရရဲ့ဩစတြေးလျဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကအခုလိုစစ်တပ်ကပြေးလာသူတွေကိုလက်ခံပေးဖို့ ဩစတြေးလျနယူးဇီလန်နဲ့အမေရိကန်ဆွေရတွေကိုတောင်းဆိုရေး NUG ကညွှန်ကြားထားတယ်လို့ The Age သတင်းစာကိုပြောပါတယ်။အခုလိုစစ်တပ်ကထွက်ပြေးလာသူတွေကိုအကာအကွယ်သဘောခွလုံခွင့်ပေးတာကိုအနောက်နိုင်ငံတွေလိုက်လို့ပေးလို့ရှိရင်မြန်မာစစ်တပ်ကလည်းထွက်ပြေးသူများလာပြီးအင်အားနည်းသွားစေနိုင်တယ်လို့ဒေါက်တာထွန်းအောင်ရှေကဆက်ပြောပါတယ်။ဒါပေမဲ့ဩစတြေးလျပြည်ထရေးဝန်ကြီးဌာနကတော့အခုလိုဗီဇာကိစ္စဖြစ်ဖြစ်အဖွဲလိုက်ဒါမှမဟုတ်လူတူးချင်းအတွက်လူသားချင်းစာနာမှုဆိုင်ရာပြန်လည်အခြေချရေးမျှော်လင့်ချက်ကိစ္စပဲဖြစ်ဖြစ်တုံ့ပြန်ဖြေကြားဖို့မရှိပါဘူးလို့ညင်ညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်။မနစ်ကမြန်မာဆီယနာပင်ပြီးစစ်တပ်ကထွက်ပြေးလာသူတို့လက်ဆက်တွေကိုရောက်ခဲ့ရမှာအခုဩစတြေးလျမှာခေလွန်ခွင့်ဗီဇာလျှောက်ထားပြီးရောက်လာခဲ့တဲ့စစ်တရားနှုတ်ကတော့မြန်မာပြည်မှာကျန်ခဲ့တဲ့မိသားစုတွေလုံခြုံရေးအတွက်သူတို့အမည်မဖော်လိုပါဘူးလို့အင်တာဗျူးခဲ့တဲ့ The Age သတင်းစာကိုပြောခဲ့ပါတယ်ခင်။မြန်မာနိုင်ငံကထွက်သွားတဲ့တယ်လီနော်ကုမ္ပဏီပြန်ရောင်းချမှုကိုမြန်မာစစ်ကောင်စီကနောက်ဆုံးမှအတည်ပြုပေးလိုက်ပါပြီ။နော်ဝေးနိုင်ငံရှေ့ဆိုင်တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတယ်လီနော်အနေနဲ့ဆက်ရနာသိမ်းပြီးဆက်လက်ဖို့မဖြစ်နိုင်တော့တာကြောင့်လေဗရိုနိုင်ငံရှေ့ဆိုင် MY Group ကုမ္ပဏီစုကြီးကိုမနစ်ဇူလိုင်ကရောင်းချခဲ့ပြီးအခုမှအခုလိုအတည်ပြုချက်ရလိုက်တာပါအခုလိုအတည်ပြုချက်ရကြောင်းဒီကုမ္ပဏီတစ်ခုလုံးကဒီနေ့ရှင်းညချက်ထုတ်ခဲ့ရမှာ MY Group ကုမ္ပဏီရဲ့ Investcom PTE Limited ကိုလွှဲပြောင်းရောင်းချကြောင်းရှောက်လွားကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကအတည်ပြုအကြောင်းပြန်ခဲ့တာလို့ဆိုပါတယ်ကြာပြေအခုလွှဲပြောင်းဝယ်ယူခဲ့တဲ့ M1 ရဲ့ Investcom ကုမ္ပဏီအနေနဲ့မြန်မာပြည်တွင်းကုမ္ပဏီရွှေပြိုင်းပြူနဲ့ဖက်ဆက်ဆက်လုပ်သွားဖို့ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီနဲ့နှိစက်တဲ့ရွှေပြိုင်းပြူကုမ္ပဏီအနေနဲ့အစုရှယ်ယာအများစု80ရာခိုင်နှုန်းကိုပိုင်ဆိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီနဲ့နှိစက်သူတူက VOA ကိုပြောပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့နှိစက်တာကိုတော့ရွှေပြိုင်းပြူကုမ္ပဏီဘက်ကညှင်းဆဲထားပါတယ်။မြန်မာဆီယနာသိမ်းပြီးတယ်လီနော်မြန်မာကုမ္ပဏီအနေနဲ့သုံးဆွဲသူတွေကိုစောင့်ကြည့်၆လမ်းနဲ့ကိရိယာတွေတက်ပေးဖို့စစ်ကောင်စီဘက်ကတောင်းဆိုလာတာကိုမပေးချင်တာကြောင့်အခုလိုမြန်မာနိုင်ငံကပြန်ထွက်ခဲ့ရတာလို့နောက်ပိုင်းမှာတယ်လီနော်ဘက်ကရှင်းပြထားခဲ့ပါတယ်ရှင
်ပြ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 5953ညအိုက်တိုမီတာ25 kHz 7683ည၊အိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
။စောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကျွန်မစုမုံဆက်ပြီးတင်ပြပေးပါမယ်ရှင်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်မြင်းဒီကုန်းကနေရံပေါ်ရေးဆွဲထားတဲ့နေရံဆေးရေးပကြီးဒီကိုဆေးဖြူတုတ်ပြီးတော့ဖယ်ရှားလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံကရှုံချကြောင်းဒီကနေ့ရက်စွဲနဲ့ကြေညာပါတယ်ဒီနယ်ရန်ဆေးရေးပကြီး graffiti ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကရန်ကုန်မှာကျင်းပခဲ့တဲ့မင်္ဂလာပါယဉ်ကျေးမှုပွဲတော်အစီအစဉ်နေနဲ့ရေးဆွဲခဲ့တာဖြစ်ပါတယ်အခုလိုမျိုးအာဏာသိမ်းစစ်ကောင်စီဘက်ကတမင်တကာဖျက်ဆီးပစ်လိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံအနေနဲ့အံ့ဩရပါကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမှုပညာဖန်တီးခွင့်တွေကိုလေးစားလိုက်လာဖို့နဲ့နိုင်ငံရဲ့အမှုပညာနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းဆောင်ရှောက်ပေးပါလို့ပြင်သစ်တန်ရုံကတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုရဲ့နာမည် GNBA ဘတ်စကတ်ဘောသမား NS Kenter Freedom ဟာဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးသူ့ရဲ့ Twitter စာမျက်နှာကနေဖက်နဲ့ဒီဇိုင်းပုံ၄ပုံတင်ပြီးတော့ဆီယနာသိမ်းမှုစန့်ကျင်ကြောင်းရေးသားဖော်ပြခဲ့ပါတယ်မြန်မာစစ်ကောင်ဆောင်ဆီယနာရှင်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာကိုလူမျိုးကိုကိုပြန်ပြီးတော့တတ်ဖြတ်နေတယ်။မြန်မာပြည်မှာအခုဖြစ်ပျက်နေတာတွေကကဘာပေါ်မှာအစိုးရဆုံးလူခွေချိုးဖောက်မှုတွေကတခုဖြစ်တဲ့ဆရာနာသိမှုကိုစန့်ကျင်တဲ့ပြည်သူ 1,600 ကျော်အတက်ဖြတ်ခံနေရတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးတက်ဖြတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတယ်။မြန်မာပြည်ကြီးလွတ်မြောက်ပါစေဆိုပြီး NS Kader Freedom ကသူ့ရဲ့ Twitter စာမျက်နှာမှာဖက်မှတ်ပုံလေးတွေနဲ့ဖော်ပြခဲ့တာပါ။ဒီနာမည်ကြီး NBA Basketball ကစားသမားဟာတရားမျှတမှုဒဏ်လူညီမျှမှုနဲ့လူခွေတောင်းဆိုတဲ့နှုတ်ရှားမှုတွေကိုသူ့ရဲ့ Twitter စာမျက်နှာမှာမကြာခဏဖော်ပြတောင်းဆိုလေးရှိသူဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံနောက်ပိုင်းလဗစ်လေဆိပ်အနီးကိုရုရှားဘက်ကဒုံးကျည်တွေတော်တော်များများနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လေဆိပ်ကိုတိုက်ရိုက်မထိမှန်ပေမဲ့လေယာဉ်တွေပြင်းတဲ့နေရာကိုတော့ထိမှန်ခဲ့ပါတယ်လို့မြို့တော်ဝန်အန်ဒရေးဇော်ဒဗစ်ကပြောပါတယ်တစ်ချိန်တည်းမှာပဲမရူပိုမြို့မှာတော့ဗုဒ္ဓဘူးနေ့ကရုရှားဒုံးကျည်ထိမှန်ခဲ့တဲ့ကြားဆက်ယုံတွင်ကလည်းအသက်ရှင်ကျန်ရစ်သူတွေဒီကနေ့ဘေးလွတ်ရာကိုစတင်ရွှေ့ပြောင်းပါတယ်ဒီကားဆက်ယုံမှာကလင်းငယ်တွေပါဝင်ယူကရိန်းရဲ့သားယာနဲ့ချီပြီးခိုးလုံနေတယ်လို့ယူဆရပါတယ် ကာဇာယုံတိုက်ခိုက်ခံရခြင်းမှာလူပနေယောက်အသက်ရှင်ကျန်ရစ်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။သတင်းသုံးပတ်ရှိလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေမှာတေဆုံးသူကထောင်နဲ့ချီနေပါပြီ။ရုရှားရဲ့ကျူးကျော်မှုကိုပြန်လည်ခုခံတိုက်ခိုက်ရမှာဝိုင်းပြီးတော့ကူညီပေးကြဖို့ယူကရိန်းသမ္မတဇယ်လန်စကီကကမ္ဘာနိုင်ငံတွေကိုပန်ကြားထားပါတယ်။ယူကရိန်းရဲ့ပတ်သက်လို့အမေရ ော်နေချိန်မှာပဲအခုလိုမျိုးအမေရိကန်နဲ့တရုတ်တို့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။တထုတူဖို့ရေးလုပ်ငန်းနဲ့ဆက်ဆက်တဲ့ရုရှားဘီလီယနာတထည်ကြီးနှစ်ဦးကိုဩစတြေးလျကဒီကနေ့မှာပဲဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေခြားနားလိုက်ပါတယ်။ဒီထဲမှာတဦးကတော့ဩစတြေးလျခြေဆိုင်ကမ္ဘာဒုတိယအကြီးဆုံးတန်တထုစီးပွားရေးလုပ်ငန်း Blackstone Twin Track တထုတူဖို့ရေးပူးတဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးယင်းနည်းမြောက်နှံမှုတွေလှုပ်ထားတဲ့ဘီလီယနာတထည်တယောက်ပါဒီတော့ပြင်ဂျပန်နိုင်ငံကလည်းရုရှားရဲ့ကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုလက်လက်မဟုတ်တဲ့စစ်သုံးဆောင်ပစ္စည်းတွေကိုဂျပန်ကာကွယ်ရေးကုန်တယ်လီရင်နဲ့ပေးခဲ့ပါတယ်ဂျပန်နိုင်ငံရဲ့စစ်ဆန့်ကျင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ပြည်ပစီးရေးပြိပခါတွေမှာဆယ်စုတည်တည်နဲ့ချီဝင်မပါခဲ့တဲ့ဂျပန်နိုင်ငံအနေနဲ့ယူကရိန်းကိုအခုလိုစစ်အသုံးဆောင်ပစ္စည်းတွေကူညီထောက်ပံ့တာကတော့ကြီးမားတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ဒါဟာဂျပန်နိုင်ငံအတွက်ပထမဆုံးလှုပ်ဆောင်တာဖြစ်ပါတယ်။ယူကရိန်းကိုဒီပစ္စည်းတွေအများဆုံးရောက်အောင်အစွမ်းကုန်ဆောင်ရွက်ပေးနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးက Twitter လူမှုကွန်ရက်ကနေတဆင့်ပြောကြားထားပါတယ်ရှင်။ထိုင်းနိုင်ငံကိုလာရောက်တဲ့ခီးသွားတွေအနေနဲ့လာမယ့်ဧပြီလ၁ရက်နေ့ကနေစလို့လေမော်မတက်ခင်မှာ COVID-19 ရောဂါရှိမရှိမဖြစ်မနေစမ်းသပ်စစ်ဆေးစရာမလိုတော့ပါဘူး။ COVID ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့ထိုင်းခီးသွားလုပ်ငန်းပြန်ပြီးတော့မှနလန်ထူလာနိုင်ရေးကြိုးပမ်းတဲ့အနေနဲ့အစောပိုင်းကချမှတ်ခဲ့တဲ့ COVID-19 ထိန်းချုပ်ကန့်သတ်ချက်တချို့ကိုပယ်ဖြတ်ပေးတဲ့အကြောင်းဒီကနေ့တောက်ကြံနေမှာကြေညာခဲ့တာပါ။ထိုင်းနိုင်ငံကိုဆက်ရောက်တဲ့အချိန်ကြာမှာရောဂါပိုးရှိမရှိစစ်ဆေးမှာပါလို့ထိုင်း COVID-19 တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရထဝီစင်ဗီဇာနူရိုတင်ကပြောပါတယ်။ဒီတော့ပြင်မှာတော့ဟောင်ကောင်မှာဒီကနေ့တောက်ကြနေတရက်ထဲ COVID-19 ကူးစက်သူ2000ရှိပါတယ်။ဟောင်ကောင်မှာနေ့စဉ်ကူးစက်မှုပေါင်း2000ကနေ3000ဝန်းကျင်အထိရှိနေတာပါ။နေ့စဉ်သေဆုံးမှုကတော့200ကျော်ရှိနေပါတယ်။တရုတ်ပြည်မှာကြီးမှာတော့စီးပွားရေးအချက်အချာမျိုးရှန်ဟိုင်းမှာ COVID ကူးစက်မှုတွေပြန်များလာနေတာကြောင့်လူတွေအများကြီးကိုတပြိုင်တည်းထဲယောဂါဆန်သက်စစ်ဆေးတာတွေအရှိန်မြင့်လှုပ်ဆောင်နေပါတယ်။မနေ့ကကူးစက်သူဥယျာဉ်ဟာဒီမတိုင်ခင်တရက်ကထက်160နီးပါးတိုးလာတာလည်းဖြစ်ပါတယ်ရှင်။
တောင်းကြညာနောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့လက်စုမှုတို့ပြသသွားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပြပုချက်တွေစက်တိုက်ထုတ်လွှင့်သွားပါမယ်မလ20ရက်နေ့ကနေ23ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ခီးစဉ်တွင်အမှုခွင့်ဆိုင်နေရတဲ့ဖန်စီကန်ဒေါန်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရင်းလှုပ်ရှားသူတွေနဲ့တွေ့ဆုံဝင်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်အန်အိုဒီပါတီတွေကတွေ့ဆုံဆွေးနွေးလမ်းကြောင်းလက်ခံထားသူတချို့နဲ့တော့ဆန္ဒရှိရင်တွေ့ဆုံဝင်ပြုမယ်လို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့ပြင်မက်ခင်ဖြူတီပြောပြပါမယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံယာယီဝန်ကြီးဖရက်ဆိုခွန်ဟာမတ်လ21ရက်နေ့ကနေ23ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကမ္ဘောဒီးယားနိုင်ငံယာယီဌာနကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးသက်ရေးအတွက်လက်ခံလို့ရနိုင်တဲ့အခြေအနေဖန်တီးဖို့တွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါရယ်။အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဘယ်သူတွေနဲ့တွေ့မယ်ဆိုတာကိုတော့အခုအချိန်ထိမပြောနိုင်သေးဘူးလို့လည်းသူကပြောပါရယ်။စစ်ကောင်စီဘက်ကတော့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်တခြားတက်ကြွလှုပ်ရှားသူတွေနဲ့တွေ့ခွင့်ပေးဖို့အစီအစဉ်မရှိဘူးလို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်။
ဒီအာဆီယံအလဲကြားဥက္ကဋ္ဌအနေနဲ့ဒီမြန်မာနိုင်ငံကိုလာရောက်တဲ့အချိန်မှာကျွန်တော်တရားဥပဒေနဲ့ရင်ဆိုင်နေရတဲ့စစ်တမ်းကြခံနေတဲ့လူတွေမှာပါကျန်တဲ့လူတွေနဲ့အဲတွေ့ခွင့်ပေးဖို့ဆိုတာလေဝန်ကြီးချုပ်ကတော့ကျွန်တော်သဘောတူပြီးဖြစ်ပါတယ်ဗျ။ကျန်တဲ့ပြည်ကြတော့မရှိပါဘူး။အဲကျွန်တော်ပြောပြခဲ့ဒီနိုင်ငံရောခင်ဗျတရားဥပဒေနဲ့ရင်ဆိုင်နေရတဲ့လူတွေတရားဥပဒေရအဲကျွန်တော်ဒါအပြစ်ပေးခံထားတဲ့လူတွေပါတရားဥပဒေရပြစ်မှုဒီဟာကျွန်တော်စီရင်နေတဲ့သူတွေကိုဖေနိုင်ငံကိုတွေ့မှပြီလို့လဲတယ်
။မြန်မာပြည်အတွက်မြန်မာအပါအဝင်အာဆီယံနိုင်ငံတွေအကြား2021ခုနှစ်မေလကရရှိထားတဲ့ဘုံသဘောတူညီချက်ထဲမှာတက်ဆိုင်သူအားလုံးနဲ့ထိရောက်တဲ့တွေးဆောင်ဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အချက်ပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တော့ဗိုလ်ချုပ်စောမင်းထွန်းက NLD ပါတီတွေကတွေးဆောင်ဆွေးနွေးရေးလမ်းကြောင်းလက်ခံသူတချို့နဲ့အာဆီယံအထူးကိုယ်စားလှယ်တွေ့မယ်ဆိုရင်တော့စစ်ကောင်စီကစီစဉ်ပေးမယ်လို့အခုလိုပြောပါတယ်
။ကျွန်တော် NLD ပါတီကစီစီဖော်ဝင်သူအပြင်မှာသူ့ဘာကိုငြင်းညာနေတဲ့တိဆုံဆွေးနွေးရေးအကြောင်းကိုလက်ခံတဲ့သူအချို့နဲ့ကျွန်တော်တို့ တခင်းစန္ဒမန်နီလာခဲ့တဲ့တွေ့ဆုံတပြီဖြစ်ပါတယ်ဒီလူတွေကတော့ကသူတို့ရဲ့တွေ့ဆုံဖို့ပေါ့နော်ဆန္ဒရှိတယ်ဆိုလဲကျွန်တော်တွေ့ဆုံပြီးမှဖြစ်ပါတယ်ခုနပြောသောတရားဥပဒေနဲ့ရင်ဆိုင်နေရတဲ့သူများလည်းတော့တွေ့ဆုံပြီးဖို့မရှိပါဘူးတရားသားလက်နက်ကိုင်အဖွဲ့အစည်းတွေနေရာလုပ်ငန်းစဉ်မှာပါမဆိုင်သားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကျွန်တော်တို့ဖိတ်ခေါ်ထားတာမျိုးရှိတယ်အပြင်ကျွန်တော်တို့ဒီပါတီတွေပေါ့ဒီဝါမရှိတဲ့ပါတီတွေကတွေးဆောင်နိုင်တဲ့ပါတီကိုယ်စားလှယ်တွေပါတီကိုယ်စားလှယ်နဲ့တွေးဆောင်ပွားဖို့ရှိတယ်အစိုးရအဖွဲ့နဲ့တွေးဆောင်ဖို့ရှိတယ်အဲပြီးရင်တော့ကျွန်တော်တို့ဒီငင်းကြီးလုပ်ငန်းစဉ်အကျိုးဆောင်အဖွဲ့တွေပေါ့အကျိုးဆောင်အဖွဲ့တွေတို့အပြီးရင်ကျွန်တော်တို့ဒီငင်းကြီးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့လူတွေနဲ့တွေးဆောင်ပြီးဖို့ရှိပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာအဓိကအရေးပါတဲ့ဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးကိုထွေးခွင့်မပေးတာဟာအာဆီယံပုံတဘောတူညီချက်ကိုစစ်ကောင်စီဘက်ကလက်မခံလို့တဲ့သဘောထားမတက်ရောက်နိုင်ဘူးလားဆိုတဲ့အမေကိုတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်သူတို့ရဲ့အတိတ်နဲ့ဖွင့်ဆိုချက်ပေါ်မှာမူတည်တာပေါ့ဗျာတက်ဆိုင်တဲ့သူအားလုံးဆိုတဲ့အထက်မှာကျွန်တော်တို့အနေနဲ့ဒီလူပုဂ္ဂိုလ်တူကပဲမြန်မာနိုင်ငံကိုကိုးစားပြုလားကျွန်တော်မြင်နေတာကအဲ့ဒီပါတီဒီစတဲ့ဖွဲ့စည်းပြောင်းလို့ကဘယ်လိုနဲ့ထူထောင်ခဲ့တာလဲ NLD ပါတီတူတူယောက်ထဲကပဲထူထောင်ခဲ့တာလားကောင်းသားသူကြီးနဲ့တွေ့မှာပဲ NLD ပါတီကိုကိုးစားပြုရလားမြန်မာနိုင်ငံလုံးကိုကိုးစားပြုရလားမြန်မာနိုင်ငံရဲ့ကိုးစားပြုမှုတွေဒီကျွန်တော်တို့လူထုလူတန်းစွာအတီးကြီးကပါဝင်တဲ့ပါတီကိုကိုးစားပြုတဲ့သူတွေရှိတယ်။ပါတီတွေကလည်းကိုးစားပြုထားတဲ့လူတွေရှိတယ်။ပြီးရင်တော့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကိုကိုးစားပြုထားတဲ့လူတွေရှိတယ်။ကိုးစားပြုမှုဟာအတီးကြီးရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
ကမ္ဘောဒီးယားမှာတိုင်းအာဆီယံနဲ့ကြားဥက္ကဋ္ဌအဖြစ်ဘူနိုင်းနိုင်ငံတာဝန်ယူခဲ့ခြင်းတုန်းကလည်းဘူနိုင်းကအာဆီယံအထူးကိုယ်စားလှယ် IWSF မြန်မာပြည်သွားဖို့လုပ်တဲ့အခါတွန်းစန်းစုကြည်အပါအဝင်နိုင်ငံရေးအရာသက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေ့ခွင့်မပေးလို့ခီးစဉ်ပြက်ခဲ့ရတာရှိခဲ့ပါတယ်။လက်ရှိအာဆီယံအလက်ကြားဥက္ကဋ္ဌခန့်အပ်ထားတဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကသူ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးကိစ္စတွေလည်းစူးစမ်းသွားမယ်လို့မကြခင်ကပြောကြားထားပါတယ်။သူ့ခီးစဉ်အတွင်းမှာNCA နဲ့ရည်ထိုးထားတဲ့အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD နဲ့မူလကတွဲဆောင်ဖို့အစီအစဉ်ရှိပေမဲ့အစီအစဉ်ပြတ်သွားတယ်လို့ PPSD ပူရဲကောင်းဆောင်ဦးခွန်ဥက္ကာက VOA ကိုပြောပါတယ်ရှင်
။အာဆီယံ2ကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်တွင်ဘယ်သူနဲ့တွဲခွင့်ရမလဲဆိုတာနဲ့ပတ်သက်လို့မက်ကင်ဒူတီပြောပြသွားတာပါ။အခုဆက်ပြီးတော့သခိုင်းဘက်ကဒေတာအများပြားမှာတိုက်ပွဲတွေဖြစ်ပြီးတော့ရသားနေနေမီးရှို့ဖြစ်စီခံရတဲ့သတင်းနှစ်ပုဒ်ဆက်လိုက်ပြောပြပါမယ်။ပထမသတင်းကတော့ဝက်လက်နဲ့တပဲရင်ဘက်ကအခြေအနေပါ။စကိုင်းတိုင်းဝက်လက်မြို့နယ်နဲ့တပဲရင်မြို့နယ်တွေကကြီးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်တို့ထိတွေ့တိုက်ပွဲဖြစ်တာကြောင့်အနီးဝန်းကျင်ရွာတွေကရွာသားတွေဖျက်ပြီးတိမ်းဆောင်နေကြရပါတယ်။ဝက်လက်မြို့နယ်တွေကတောင်ကုန်းကြီးရွာမှာတပ်ဆွဲနေခဲ့တဲ့စစ်ကောင်စီတပ်တွေရွာတွေကနေပြန်ထွက်ချိန်နေအိမ်တွေကိုမီးရှို့ထားခဲ့တာကြောင့်နေအိမ်100လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပဲရင်မြို့နယ်တွေကမရကန်ရွာကိုလည်းဒီမနက်ကစစ်ကောင်စီတပ်တွေဝင်လာပြီးမီးရှို့တယ်လို့ဒေသခံတွေကပြောပါတယ်။မီးလောင်မှုအပြင်တက်ကြီးရော်တို့ချို့တည်ဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မတ်စုမုံပြောပြပါမယ်
။စကိုင်းတိုင်းဝက်လက်မြို့နယ်ကတောင်ကုန်းရွာမှာမတ်လ၁၂ရက်နေ့ကတည်းကဝင်ရောက်ပြီးတော့တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာဒီကနေ့မတ်လ၁၈ရက်နေ့မှာတော့ပြန်ထွက်သွားပါတယ်။ပြန်ထွက်သွားတဲ့အချိန်မှာရွာတွေကနေနေအိမ်တချို့ကိုမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မနက်၄နာရီလောက်ကမီးလောင်မှုအတွင်းမှာတော့နေအိမ်66လုံးမီးလောင်ကျွမ်းသွားတယ်လို့မီးငိမ့်တက်ပေးခဲ့ရတဲ့ရွာသားတဦးကVOA ကိုအခုလိုပြောပြပါတယ
်အခုကတော့ရွာထဲပြန်လာလို့နေပြအိမ်မမရှိရတာမြန်မာလေးရဲ့လက်ရှိသူတို့နေတဲ့နေရာပဲဆက်နေကြရတော့ပေါ့ဒီကလို့ဆိုမီဒီယာနဲ့အကုန်မငင်းဘူးမြန်မာလေးတချို့ကလည်းစပါးတွေတချို့ကလည်းပဲတွေတချို့ကလည်းအိမ်တွေဒီကလေယာအတိုက်နေတဲ့ခြင်းကနေတော့အခုလည်းဘေးရွာတွေကိုအကြောင်းဘေးရွာထော်လာကြီးတွေကိုထော်လာကြီးပေါ်မူကတဲ့မူကတဲ့ကိုစောက်ကန်နေရရေထက်ဆက်နေဆုပ်နေရေထက်ရေထက်လိုက်ပြီးတော့အာရီဒီထက်နဲ့ပဲဆုပ်ပြီးတော့ live stream ပြနေရတယ်မြန်မာလေး။အင်ဂျင်ရှိတာ190ရှိတယ်။190ကျော်ပေါ်နေမှာ190ကျော်ကိုဟို96ရင်းလောင်းနေ
။ဒီနေ့အိမ်နေမီးလောင်မှုအတွင်းမှာအသက်85နှစ်အရွယ်အဖိုးအိုတဦးမီးလောင်သေဆုံးခဲ့တယ်လို့ရွာခံတွေကပြောပြပါတယ်။စစ်ကောင်စီတပ်တွေဝင်လာတဲ့အချိန်မှာရွာလုံးကျွတ်ထွက်ပြေးသွားကြပေမဲ့လမ်းမလျှောက်နိုင်တာကြောင့်ကြံနေခဲ့ရတဲ့အဖိုးအိုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့မီးလောင်ခံထားရတဲ့အဖိုးအိုရဲ့အရိုးတွေကိုတွေ့ရပြီးရွာသားတွေကအဲ့ဒီအရိုးတွေကိုပြန်ပြီးတော့မှတင်စီစုစည်းပေးထားတယ်လို့ပြောပါတယ်။ဝက်လက်မြို့နယ်တွေကိုမတ်လ၈ရက်နေ့ကတည်းကစစ်ကောင်စီတပ်တွေကဝင်ရောက်ဆစ်ဆင်နေတာဖြစ်ပါတယ်။ဒီလိုစစ်တပ်ကနေဝင်လာတာကြောင့်တောင်ကုန်းရွာနဲ့အနီးဝန်းကျင်၁၂ရွာထက်မနည်းကရွာသူရွာသားတွေတောင်းနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ ဆက်ကောင်စီတက်တဲ့တောင်ကုန်းရွာကနေပြန်ထွက်သွားကြပြီဖြစ်ပေမဲ့နောက်တစ်ချိန်ထပ်ပြီးပြန်ဝင်လာတာမျိုးဖြစ်မှာဆိုလို့တချို့ကတော့ရွာကနေအိမ်တွေမှာပြန်မနေကြသေးပါဘူး။လက်ရှိတောနေထဲမှာပုံခုနေရတဲ့ပြည်သူတွေအခက်အခဲဆစ်ဆောင်ပြည်သူတူဦးကအခုလိုပြောပြပါဗျာ။ကျောင်းတို့တာခုနှစ်ရှိခုနှစ်ရှိပြည်နေရတယ်ညီမလေး။
ဒီလိုရည်ရည်သာချမ်းမြေမြများညီမလေးရ။ချမ်းမြေမြများတော့သူရည်ရည်ပင်သိမ်ရှိဘူးလေ။နဲလေကိုပြင်းနေမိကြတာများလား။ဆွာရည်တော့တော်တော်ကလေးနေမှာညီမလေးရ။ရည်ရစားပြီးတော့ဟိုနေကနေကတော့အားသိတို့ခရရတော့ညီမလေးရ။ရွာသားတချို့ကတော့ရွာထဲကိုပြန်လာနေသူတွေရှိပေမဲ့ပြန်မလာရဲသူတွေလည်းရှိပါတယ်။
ဒီလိုနေရာကိုမပြန်ရဲသေးပဲပုံဆောင်နေသူကတုံးတောင်ဝင်းကျင်လောက်ကြီးရှိနေပြီးသူတို့စားတောက်ရေးအစီအပြေဖို့ကုညီဆောင်ရွက်ပေးနေပါတယ်လို့အခုညီပေးနေသူတူဦးကခုလိုပြောပြပါတယ်။စားရေးတောက်ရေးကတော့လောလောဆယ်အခိုက်အတန့်ကတော့ကျွန်တော်ဖွဲ့လေးတွေပေါ့ဗျာ။အကုန်လုံးကတော့ဒီနီးကြရွာလေးတွေလည်းအမျိုးရှိကလေးတွေလည်းအကုန်လုံးခေါ်ပြီးပြထားကြတယ်။တချို့စားတဲ့ညောင်းတွေခုံညောင်းတွေထဲမှာလည်းဟိုဆေ
စစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တချို့ကိုမီးရှို့ခဲ့ပါတယ်။ဒီမီးရှို့မှုအတွင်းမှာတော့အသက်60ကျော်အဖိုးအတူမီးလောင်သေဆုံးခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ဒါပေမဲ့ဒီလူတွေကသူတို့လာရဲဆိုတော့ပြီးတယ်။အဲ့ရွာနေဆောင်ပြီးရတယ်။ဆောင်ပြီးရခါကျမနက်ခင်းမှဝင်တယ်။ဝင်ပြီးကျွန်တော်9နာရီကျော်လောက်9နာရီလောက်ပဲနော်။အလောက်မှာကျွန်တော်ဝင်လာတယ်မီးရှို့ရတယ်နော်။ငယ်ကန်ကြီးဝချင်းနေနေအိမ်ရှိလုံးမီးရှို့ခံရတယ်။နှလုံးမီးချက်တဲ့အဖိုးတူ90ကျော်အဖိုးတူမီးရဲပါသွားတယ်။90ကျော်အဖိုးဆိုတော့ပြည်တိုင်းပဲ။အရင်လိုလည်းမလုပ်ဘူးထင်တာမျိုးပေါ့နော်။မလုပ်ကြတော့ဘူးအဲ့နေရာလည်းလုံးလောက်ဘူးထင်ချင်တော့ဟိုရှောင်မှုလည်းမလွယ်ဘူးဆိုတဲ့သူတို့မိသားစုတွေထားခဲ့ပုံရပါတယ်။အဖိုးဆိုတော့မလုပ်တော့ဘူးလို့ထင်တယ်မဟုတ်ဘူး။အဲ့မဲ့တော့မီးရှို့ရခါကျတော့တို့ရှို့ရရင်လည်းကူပြီးတော့တောင်းပြီးပါသွားတယ်
။လက်ရှိအချိန်မှာတော့စစ်ကောင်စီဘက်ကသခိုင်းတိုင်းတွေကမြို့ကြီး၄မြို့ကနေလွှဲပြီးကြံမြို့နယ်တွေကိုအင်တာနက်ဖြတ်တောက်ထားပြီးတချို့နေရာတွေမှာတော့ဖုန်းလိုင်းတွေပါပြတ်တောက်နေပါတယ်။တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်နဲ့ဘေးလွတ်ရာနေရာတွေမှာထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
။ဝက်လက်နဲ့တပည့်မဲ့အချိန်တွေမဆုမုံပြတ်ပြတ်သွားတာကြားခဲ့ရပြီးတဲ့နောက်သခိုင်းတိုင်းတွေကပဲကလေးမြို့ပဲကြည့်အောင်ပါ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ကဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့တိုက်ပွဲတွေအတွင်းအောင်ချမ်းသာရွာကနေအိမ်တချို့မီးလောင်ကျွမ်းခဲ့ပါတယ်။ရွာသားတချို့ကိုလည်းစစ်တပ်ကခေါ်သွားတယ်လို့ဒေသခံတွေကအဖြေကိုပြောပါတယ်။ဒီအချိန်ကြောင်ပတ်ဝန်းကျင်ရွာတွေကရွာသားတွေပြေးလို့ရတိတ်ဆောင်နေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းကပြောပြပါမယ်
။စီအေးတင်းမာနေတဲ့ကလေးမြို့နယ်တောင်ပိုင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကဆက်ပြီးထိုးစစ်ဆင်တိုက်နေတာမှာကလေးကံကောလမ်းဘေးကအောင်ချမ်းသာရွာကိုမတ်လ18ရက်နေ့ကဝင်ပြီးဆစ်ဆင်ရေးလုပ်ခဲ့ပါတယ်။အဲဒီနောက်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့နမ်မြောင်းရွာသားဦးတန်းအောင်ကပြောပါတယ်
။အောင်ချမ်းသာရွာတော့ဒီကလေးတောင်ပိုင်း2000နဲ့2000กว่าနားပဲအဲ့ရွာလေ။သူတို့ရွာအတွက်စစ်ကြောင်းထိုးနေတာဆိုတော့အဲ့ပေါ်လေးဖြစ်တယ်ပေါ့။အောင်ချမ်းသာရွာတော့အင်ဂျင်20လောက်လို့အလုံး20လောက်ရှိရယ်ပေါ့နော်
။ကလေးမျိုးနဲ့နမ်မြောင်း2000အောင်ချမ်းသာစရဲ့ကြေးရွာတွေဘက်မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမြေမြုပ်မိုင်းအန္တရာယ်လည်းရှိနေပါတယ်။ကြာသာပတေးနေ့ကအောင်ချမ်းသာရွာသားအယောက်20လောက်ကိုစစ်တပ်ကလမ်းပြအနေနဲ့ခေါ်သွားပြီး19ယောက်ကိုဒီနေ့မှာတော့ပြန်လွတ်ပေးတယ်လို့ကလေးမျိုးကလူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကပြောပါတယ
်။လူ20ကျော်သူတို့ကခေါ်သွားတယ်။အောင်ချမ်းသာကနေဟဲလုံးလို့ပြောတယ်။ဒီကနေ့ကတော့ချင်းချင်းကိုစိတ်ပါတယ်။ကျွန်တော်တို့ဒီကတော့မှဒီချီမိုင်းနဲ့အဲ့ဒီဟာတွေကိုသူတို့ကဒီကတော့၆ယောက်ကထိခဲ့တော့သူကလူသားတိုင်းပုံကလောက်တော့ဒီဟဲလုတ်ကိုရောက်တော့သူက၁၉ယောက်ကိုလွတ်ပေးလိုက်တယ်တဲ့။၁ယောက်ကိုပဲခေါ်သွားပေါ့ဟဲလုတ်ကနေခွင့်ပြုသွား
ကလေးမျိုးနဲ့တောင်ပိုင်းမှာဂျာတာဘရင်းနေကတိုက်ပွဲဖြစ်ပွားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူး
။ကလေးတဲ့မှာကလေးတဲ့မှာဖြစ်ခဲ့တဲ့ဟာရှိတယ်
။အဲ့ဒီဒေသအတွင်းပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင်းကလေးမျိုးနဲ့တောင်ပိုင်းဒေသကကျေးရွာအများစုကရွာသားတွေစစ်ဘေးရှောင်နေရပါတယ်။နီးစပ်ရရွာတွေနဲ့တောတောင်နေတဲ့အပါဝင်စစ်ဘေးတိမ်းရှောင်နေရသူ2000ဝန်းကျင်လောက်ရှိမယ်လို့ကလေးမျိုးလူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကခန့်မှန်းပါတယ
်။တရားမရောက်တော့မကြအောင်လို့စွတ်စွတ်အကုန်လုံးကျွန်တော်တို့ဆိုရင်ဒီကမှာကြွားရင်မှဂျူတွေတိမ်းရှိတော့တာ။ဘေးဆောင်မှမလားဆိုတော့တောင်းတော့2000လောက်လည်းရှိပါဘူး။ဒါကဒီလိုပဲပေါ့နီးစပ်ရပေါ့တချို့တော်လဲတော်တယ်ဒီပြည်နေမျိုးပေါ်မှာလာနေတယ်။ဒီကတော့ကလေးမျိုးပေါ်ပဲလာကြတယ်။
အခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ဒီဒေသမှာ ဖေဖော်ဝါရီလ23ရက်နေ့တုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတဲ့တန်ဖိုးရွာဇာတိတာမီ၃အသက်ခံရတယ်လို့ဒေသခံတွေကပြောဆိုနေတယ်လို့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့လုပ်တာမဟုတ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကညှင်းဆိုခဲ့ပါတယ်။လက်ရှိကလေးမျိုးတွင်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေဖြစ်တဲ့
လေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲဖြစ်ပြီးတော့အရသာနေတွင်မီးရှို့ခံရတဲ့တွင်ကုညင်းချမ်းတက်သွားတာပါအခုတော့တဘာဝဒန်းငွေပေါ်ကျွေဝလာတဲ့ရခိုင်ပြည်ရဲ့ပြည်ဆင်ပြီးအချိန်ကိုပြောပြပါမယ်ရခိုင်ပြည်နယ်မှာဒီကနေ့မလ16ရက်နေ့ကစလို့ဒီနေ့ကိုတရက်ဆင်ပြီး3ချိန်ဖြတ်တော့မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံးအချိန်2နာရီကြာနိုင်တယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖွံ့ဖြိုးရေးဌာနတာဝန်ရှိသူကဗီဒီယိုကိုပြောပါတယ်ရခိုင်ပြည်တွေအခုလိုတက်တောက်နေတဲ့အတွက်ကျက်စီမီတုံးပြီးတော့လုံနေရတဲ့လုပ်ငန်းတွေလည်းထိခိုက်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်အပြည့်စုံကိုကိုရနိုင်ကပြောပြပါမယ
်။ရခိုင်ပြည်နယ်လျှက်စစ်ဖြံပြူရေးကိုပြည်နယ်လျှက်စစ်ဖြံပြူရေးဌာနကဓာတ်ရိုက်ဆောင်ရွက်တော့မယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖြံပြူရေးဌာနတာဝန်ရှိသူတို့ကပြောရေးကိုပြောပါရယ်။ဒါကြောင့်ဒီနေ့မတ်လ18ရက်တောက်ကြနေ့ကစပြီးဒီနေ့ကိုလျှက်စစ်မီ3ချိန်ဖြတ်တော့မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံး2နာရီကြာနိုင်တယ်လို့သူကပြောပါရယ်။အရင်တုန်းကတော့ရခိုင်ပြည်နယ်အတွက်လျှက်စစ်ဖြံပြူးရေးကိုရန်ကုန်ကနေတနိုင်ငံလုံးအတိုင်းအတာနဲ့စီမံခန့်ခွဲတာဖြစ်ပြီးတော့အခုတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့လျှက်စစ်ဖြံပြူးရေးလုပ်ငန်းတွေကိုပြည်နယ်လျှက်စစ်ဖြံပြူးရေးဌာနကစီမံခန့်ခွဲနေတာဖြစ်ပါတယ်
။အမြင်ရကြတော့ကျွန်တော်ကဟိုရန်ကုန်ကနေထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်တယ်ပေါ့။အဲ့ဒါဟိုအခုကျွန်တော်တို့ဒီဘက်ကျွန်တော်တို့ကိုယ့်ဖွဲ့ရုံကပဲထိန်းချုပ်မယ်ပေါ့နော်။တန်းကြည့်တာပေါ့။အဲရခိုင်ပြည်နယ်ကပဲထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်မယ်။ပေါ့လုပ်ပြီးတော့အဲ့မှာဟိုလိုအပ်တဲ့အချင်းလေးတွေကို2နာရီအဲ့မေဟိုနှစ်နာရီသုံးခါလောက်ပိတ်ရမှာပေါ့ကွာအဲ့နှစ်နာရီသုံးချိန်ဆိုတော့ဟိုသူလိုအပ်တဲ့ချိန်ကိုမျှပြီးတော့ပိတ်ပေးရမှာတိုင်းတိုင်းဟိုအဲကြောဟာပေါ့ကျန်တဲ့ချိန်ကတော့လွတ်ပေးထားမှာပေါ့နော်အဲ့အရောဟိုအဲ့ဒါအဆင်ပြေဟိုဆန်းဆန်းပြီးတော့ဒီနေ့စတယ်ပေါ့အဲ့ဒီမဲ့တကယ်လို့လိုအပ်ရင်တော့လည်းဟိုရန်ကုန်ကနေလမ်းပြီးပိတ်ခိုင်းရင်တော့လည်းနည်းနည်းရေးချင်လောက်ဖြစ်လဲဖြစ်သွားမှာပေါ့နော်ဟိုကရေးပေါ်ဆိုရင်တော့ပုံမှန်ကတော့သုံးချိန်လောက်တော့ဟိုနှစ်နာရီသုံးချိန်လောက်တော့ပိတ်သွားမှာပေါ့လောလောဆယ်
ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာအနက်လျှက်စစ်မီးတွေပို့ပြီးပြတ်တောက်လာတာနဲ့ပတ်သက်လို့တော့အခုလိုပြောပါရယ်
။ဝင်ရဲရှော့ရတာတော့လော်ဘီတာဘက်ကဒါဆက်ယုံနေရှိတယ်လေ။အဲဘက်ကဆက်ယုံနေရတဲ့ဆက်သွဲထားတဲ့ဒါအလိုက်နေဖြက်စီးခံရတာပါတယ်ပေါ့နော်။အဲဖြက်စီးခံတာတော့အဲ့ဘက်ဆက်ယုံကဒီဘက်ကဒါမပို့နိုင်ဘူး။ဒါကနေရော့သွားတာပေါ့။ဒီအားလျှက်စစ်ကလည်းအရင်ကတော့တော့မရှိတော့လည်းပဲရော့လာတာပေါ့။ရော့လာတော့ဟိုအစွမ်းအပြည့်စိတ်မထုတ်နိုင်ဘူးပေါ့နော်။နည်းနည်းအရင်ထုတ်နိုင်တဲ့ပုံမှန်တည်းနဲ့ရှော့လာတယ်ပေါ့။
ပြစ်စစ်ပုံမှန်မရတာကြောင့်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေသလိုတိုင်းပြည်ရဲ့ဝင်ငွေကိုဓာတ်ရိုက်ထိခိုက်စေတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမိုကရေစီပတ်တန်းစီဇုန်နှစ်တစ်ခုမှာမြန်မာနိုင်ငံရဲ့အသက်မွေးဝမ်းကြောင်းအလောက်ကပုံစံတွေတော်တော်တိုးတက်လာတယ်လို့ပြောလို့ရတယ်အခုဆိုလို့ရှိရင်နော်မျိုးပေါ်လူများစုဆိုလို့ရှိရင်လည်းဒီလျှာစမီးကိုအခြေခံပြီးတော့ပဲဒီလောင်းလန်းတွေလေပတ်ကြတာကိုတွေ့ရတယ်ဆိုတော့ဒီအချိန်မှာလျှက်စမီးကဒါအဓိကဆက်ပြီးတော့ကျွန်တော်တို့ပြတ်နေမယ်လျှက်စမီးကိုလိုပဲအချိန်ပိုင်းနဲ့ပြင်းနေမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရဲ့ဝင်ငွေဒါလိုက်ထိခိုက်မှုတွေရှိနိုင်တယ်နောက်တစ်ချက်ကတော့လူတွေရဲ့ဒီဆင်းရဲမှုတွေကပိုပြီးတော့ဒီဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်အနေနဲ့နေ
ဘလူးချောင်းလောပိတရေအားလျှက်စဆက်ယုံကပို့လွတ်ပြီးတဲ့လျှက်စဓာတ်အလိုင်းတချို့ဖောက်ခွဲခံရတာကျွေးတဘာဝဓာတ်ငွေကန်းလွန်လောက်ကကရေအောက်ပိုင်လိုင်းပြပြနေတာနဲ့ LNG ဓာတ်ငွေသုံးဓာတ်ပိဆက်ယုံကိုပိတ်လိုက်ရတာတွေကြောင့်မတ်လ12ရက်နေ့ကနေ18ရက်နေ့အထိတချို့ဒေသတွေကို24နာရီဝန်အားလျှော့ချသွားမယ်လို့လျှက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့လျှက်စစ်မီးပြတ်တဲ့ဒုက္ခ73စီဇင်းလုံးတွေကြီးမြင့်တဲ့ဒုက္ခတွေကိုနိုင်ငံတော်ကပြည်သူတွေခံစားနေကြရပါတယ်ခင်ဗျာ
။ရခိုင်မှာတနေ့3ချိန်ထက်မနည်းမီးပြတ်မယ်ဆိုတဲ့တဲ့ရင်ကိုရနိုင်ပြတ်သွားတာပါ။ကျွန်တော်တို့ဗီဒီယိုကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊မီနန်ဆွနီကန်လိုသတင်းပတ်ဆိုင်ကဏ္ဍတွေကိုနေဆွဲနဲ့ဓာတ်ရိုက်နားထောင်ခြင်းနဲ့ဆိုရင်ဖတ်ရှုခြင်းနဲ့ဆိုရင်ကြည့်ရှုခြင်းနဲ့ဆိုရင် VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ဖတ်ရှုနိုင်ကြည့်ရှုနိုင်ပါတယ်။ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ Facebook စာမျက်နှာကနေပြီးတော့ message ပို့နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်။မကြခင်အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပါတယ်ခင်ဗျာ။
ဒီရေမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်လို့ VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်ဒီ application ကနေပြီးတော့ VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အချိန်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOA မြန်မာ American Tan ရဲ့မတ်လ17ရက်တောက်ကြညာပဲအစီအစဉ်တွေကိုဆက်လက်နားဆင်ကြည့်ရှုနေကြတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍတူတဆွန်နေ American တခွင်းသိပ္ပံနဲ့နှီးပညာပတ်စင်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြဖို့ရှိရတဲ့အရင်ဆုံးအမျိုးသမီးကဏ္ဍကိုကြည့်အောင်ပါ။အကြေပြေခြားစားမှုတရားမမျှတမှုကြားမအခြေခံခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုတိုက်ဖြတ်ပြီးဘိုးပြီးတော့ပွင့်လင်းငြိမ်းချမ်းတာယာတဲ့လူပေါင်းအတိုင်းအဝန်းတွေဖြစ်ပေါ်လာရေးကြိုးပမ်းနေကြတဲ့မြန်မာအပါအဝင်ကဘာတဝမ်းကအမျိုးသမီး12ဦးကိုအမေရိကန်နိုင်ငံရဲ့ဌာနကဒီနှစ်အတွက်အမျိုးသမီးရဲစွမ်းတက်တိရှင်တွေဖြစ်ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှူရှားသူတူဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုဝန်ကြီးမတ်ဤတင်စားမောင်ဆုချီးမြှင့်ခံရပါတယ်။ဒီနှစ်အတွက်အမျိုးသမီးရဲစွမ်းတက်တိရှင်စုဂုဏ်ပြုပွဲကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဂျူထွေးကစူးစီးတင်ပြထားပါတယ်ခင်ဗျာ။
မက်ဆာရှိရဲ့နိုင်ငံအမျိုးသမီးများနေကြရောက်ပြီးရပိုင်းတွင်မှာအမေရိကန်နိုင်ငံသားဌာနကကမ္ဘာတဝန်းတရားမျှတရေးငြိမ်းချမ်းရေးနဲ့အခြေခံလူ့ခွင့်ရေးတွေအတွက်ရှေ့ရန်ကနေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုရဲစွမ်းတက်တီရှင်တွေအဖြစ်ဂုဏ်ပြုလေးရှိတာဖြစ်ပြီးဒီနှစ်ကတော့16ကြိမ်မြောက်ဖြစ်ပါတယ်။ဒီနှစ်ဆုချီးမြှင့်တဲ့အခမ်းအနားကိုမက်ဆာ14ရက်ဒီသတင်းပတ်တနင်္လာနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်သမရကတော့ဂျီလ်ဘိုင်တန်တို့နဲ့အတူအထင်ကရအမျိုးသမီးကောင်းဆောင်တချို့လူကိုယ်တိုင်တယောက်ကြပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဗီယက်နမ်နိုင်ငံကဆုရှင်သတင်းတောက်တူကလွဲလို့ဂျန်နဲ့ဆုရှင်တွေအားလုံးကတော့အွန်လိုင်းကတဆင့်တယောက်ကြပါတယ်။ဒီခန်းသားဟာအမျိုးသမီးတွေရဲ့ရဲစွမ်းပြောင်ပြောက်တဲ့လုပ်ရက်တွေကိုဂုဏ်ပြုချီးမြှင်တာဖြစ်တယ်လို့တချိန်တည်းမှာလည်းကမ္ဘာတော်ကအမျိုးသမီးတွေရင်ဆိုင်နေရတဲ့ထိတ်လန့်တုန်လှုပ်ဖွယ်ရအခြေအနေကိုသတိပေးရလဲရောက်ပါတယ်။အထူးသဖြင့်လက်ရှိမှာရုရှားရဲ့တူးကျော်တိုက်ခိုက်မှုတွေကြုံရတဲ့ယူကရိန်းနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအမေရိကန်နိုင်ငံသားရင်းဝင်ကြီးအန်တိုနီဘလင်ကန်ကအလေးထားထည့်သွင်းပြောသွားခဲ့ပါတယ်
။ Millions of Ukrainian women have fled their country with their families.
ယူကရိန်းမျိုးသမီးတွေတန်းနေ
တဲ့ဒေသတွေကိုပြည်သူတွေကပြေးနေကြရသလို
ရုရှားရဲ့တရားမျှတမှုကင်းမဲ့တဲ့စစ်ပွဲကိုခုခံတိုက်ခိုက်နေကြတဲ့အမျိုးသမီးတွေလည်းပြည်တွင်းမှာနောက်ထပ်တန်းနေချီရှိနေပါတယ်။လွန်ခဲ့တဲ့တစ်ပတ်လောက်ကပဲဒီလိုလူတွေအများအပြားပိုလန်နယ်စပ်မှာကျွန်တော်တွေ့ခဲ့ရပါတယ်ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကနေလွတ်မြောက်ဖို့အမျိုးသမီးနဲ့ကလေးငယ်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးနေရတဲ့ပုံရိပ်တွေကစိတ်ထဲအုံနောက်ထဲမှာဆွဲထင်ကြံနေပါတယ
်အလားတူပဲသမရကတော်ဂျေးဘိုင်ဒန်ကလည်းယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောသွားခဲ့တယ်လို့ပရိပခရီဖိနှိပ်မှုတွေနဲ့အချက်တဲတွေကြားရဲရဲဝံ့ဝံ့ရုန်းကန်ရှေ့ဆက်နေကြတဲ့အမျိုးသမီးတွေကိုချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ်
Women nurse and nurture, teach and build.
ကဘာကြီးတိုးတက်ကောင်းမွန်လာဖို့အတွက်နေစဉ်နေတိုင်းအမျိုးသမီးတွေဟာတင်ကြားပြတာထိန်းကြားမြေတော်မြောက်ပေးရတဲ့နေတူအိမ်မက်တွေအကောင့်ထဲပေါ်နိုင်အောင်ဥဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းနေတဲ့သူတွေဖြစ်ပါတယ်။အမျိုးသမီးတွေဟာမတရားမှုကိုနှုတ်ဆက်မနေကြပါဘူး။ဒါပေမဲ့အကြမ်းဖက်မှုတွေအမုန်းတရားတွေခွဲခြားဆက်ဆံမှုတွေနဲ့ဖဲချင်းခံရမှုတွေကအမျိုးသမီးတွေကိုနှုတ်ဆက်အောင်လုပ်နေရရောရှိပါတယ်။
ဒီလိုနှုတ်ဆက်အောင်လုပ်တာတွေရှိပေမဲ့လို့အမျိုးသမီးတွေဟာအကြောက်တရားတွေကိုပေးဖယ်ပြီးပုံမှန်ငြိမ်းချမ်းပြီးပွင့်လင်းတဲ့လူကောင်တိုင်ဝမ်တွေပေါ်ပေါက်လာရေးအတွက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီဂုဏ်ပြုချီးမြှင့်ပွဲအခမ်းအနားမှာပြောသွားပါတယ
် This year's Women of Courage are making our world more peaceful, more just.
ဒီနေ့အမျိုးသမီးရဲစွမ်းတက်တိရှုရှင်တွေကတော့ကမ္ဘာကြီးပုံမှန်ငြိမ်းချမ်းလာဖို့နဲ့ကမ္ဘာတိုက်ကြီးလေးခုမှာတရားမျှတမှုရရှိရေးကျိုးပန်းနေကြသူတွေပါအစည်းအဝေးတကြကျူးလွန်နေတဲ့ရာဇဝတ်မှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကနေကာကွယ်ရေးအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနေကြသူတွေဖြစ်ပါတယ်အမျိုးသမီးငယ်တွေဒိန်စိတ်ကွဲပြားကြတဲ့ LGBTQI တွေနဲ့လူမှုအတိုင်းအဝိုင်းတွင်ဖဲချင်းခံရသူတွေရဲ့အခွင့်အရေးပုံမှန်တိုးတက်ကောင်းမွန်လာအောင်ရှေ့ဆောင်ကျိုးပန်းနေကြတာဖြစ်ပါတယ်
ဒီနေ့နိုင်ငံကရဲစွမ်းတက်တီရှင်စုချင်းမြင်ခံရတဲ့အမျိုးသမီး12ဦးမှာ9ဦးကမြန်မာပါဝင်အာရှတိုင်းနိုင်ငံတွေကဖြစ်ပြီးအာဖရိကတိုင်းနိုင်ငံတွေက3ဦးတောင်အမေရိကက2ဦးနဲ့ဥရောပတိုင်းက2ဦးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူရှေ့နေဝီဇာဝါဟာဆန်အီရန်နိုင်ငံမှာအချင်းပြချဆားမှုတွေဥဆောင်တိုက်ဖြတ်ရမှာထင်ရှားတဲ့လက်ရှိဒုတိယဗန္နာရေးဝန်ကြီးထာရီဆာမီမိုဟာမက်ဗီယက်နမ်နိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူသတင်းတောက်ဖန်ဒွမ်ထရန်နေပေါ်နိုင်ငံကလိင်စိတ်ခံယူမှုကွဲပြားသူလူနည်းစုတွေရဲ့အခွင့်အရေးနဲ့လူမှုတရားမျှတမှုတွေအတွက်တိုက်ပွဲဝင်နေတဲ့ဘူမီကာစရက်စတာတောင်အာဖရိကနိုင်ငံမှာကြားမှာကွဲပြားမှုကြောင့်အကြမ်းဖက်တပ်ဖြတ်ခံရမှုတွေနဲ့အစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးကြိုးပမ်းနေသူရိုချန်ဒါပက်စကိုလိုင်ဘေးရီးယားနိုင်ငံကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူဖာစီယာဘိုရိုနာဟဲရစ်စ်လီဘီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးနက်ချလာမာဂိုရှ်မိုရိုကိုနိုင်ငံမှာလွှတ်တော်တွေအမျိုးသမီးတွေအချို့ကျကုစားပြုခွင့်ရရေးဦးဆောင်ကြိုးပမ်းခဲ့သူလွှတ်တော်အမတ်ဒရိုင်နာဂါမန်ရူမေးနီးယားနိုင်ငံအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူကာမန်ဂူရဂဲဖရန်စီနိုင်ငံမှာအမျိုးသမီးတွေနဲ့တက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအပါအဝင်အချင်းပြချဆားမှုတွေနဲ့မွေးရဇေဝတိုက်ဖက်ရေးကိစ္စတွေကြိုင်တွေ့ရမှာထင်ရှားတဲ့ရှေ့နေစီမိုနီစီဘီလီယိုဒိုနာစီမီတိုကိုလံဘီယာနိုင်ငံကလူခွင့်ရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဟိုစီဖီနာကလင်ဂါဇူနီကာနောက်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့လက်ရှိမှာကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာတူဝင်ကြီးမအိတ်သာမောင်တို့ဖြစ်ပါတယ
်အမျိုးသမီးတွေဟာခဏအချိန်ဒီထိဒီမိုကရေစီနဲ့လူခွင့်ရေးရပိုင်ခွင့်နဲ့အတွက်တောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွနဲ့ပါဝင်လှူရှားနေစေဖြစ်ပါတယ်ခဏကျွန်မရခဲ့တဲ့စုဟာမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေနဲ့လူငယ်တွေအပေါ်စစ်တပ်ကနေပြီးတော့မှကျူးလွန်တဲ့အကြမ်းဖက်ရာဇဝတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်စေဖို့နဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးစူးစမ်းရုံးကန်မှုတွေအတွက်အတိမတ်ပြုပေးရဲစုလို့ကျွန်မအနေနဲ့ခံယူပါတယ်ရှင်ကျေးဇူးတင်ပါတယ
်ဒီမိုကရေစီနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအတွက်ရှစ်လန်းကတိုက်ပွဲဝင်သူတို့အဖြစ်ထင်ရှားတဲ့မအီတင်စာမဟာမြန်မာနိုင်ငံရဲ့ပညာရေးပြည်ပြောင်းလဲမှုနဲ့ကျောင်းသားသမဂ္ဂလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတို့ဖြစ်ပြီး2015ခုနှစ်မှာကျောင်းသားတပိတ်လမ်းလျှောက်ချီတက်ပွဲမှာပါဝင်ခဲ့ပြီးတဲ့နောက်ဖမ်းဆီးအကျဉ်းချခံခဲ့ရသူဖြစ်ပါတယ်။ဆီယာနာသိမ်းမှုနောက်ပိုင်းမှာလည်းငြိမ်းချမ်းတဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်မြန်မာစစ်ကောင်စီကဖမ်းရမ်းထုတ်ခံထားရသူဖြစ်ပြီးလက်ရှိမှာထွက်ပြေးတင်းရှောင်နေရပေမဲ့လို့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်မစုံမနစ်ရှေ့ဆက်တိုက်ပွဲဝင်နေတာကြောင့်အခုလိုနိုင်ငံကအမျိုးသမီးရဲစွမ်းတက်တီရှင်စုဂုဏ်ပြုချီးမြှင့်လာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။စုရှင်12ဦးရဲ့ကိုစားပြည်ထောင်နိုင်ငံသားရေးဝန်ကြီးနက်ဆမာဂုရှ်ကမိန့်ခွန်းပြောကြားခဲ့ပြီးအခက်အခဲချက်တွေဘလို့ပဲရှိရှိကိုယုံကြည်ရာလှုပ်တင်လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့လှုပ်ဖို့ဆုံးဖြတ်လှုပ်ဆောင်ရတာဟာရဲရင်မှုတတိခွန်အားပါလို့သူကပြောသွားပါတယ
် When you decide to listen to your true self when it is hard to speak up
ကိုလက်ခံရင်းစည်းရဲ့အတိုင်းထုတ်ဖော်ပြောဆိုဖို့ခက်ခဲလို့နဲ့အချိန်မှာတော့ဂျာကိုရအောင်ထုတ်ဖော်ဖို့ဆုံးဖြတ်တာအမျိုးသမီးတွေအကြံရန်ရထူးတာဝန်တွေထမ်းဆောင်တဲ့အခါအချိန်ပြည့်စောင့်ကြည့်ဝေဖန်ပြစ်တင်ခံရမတရားအနိုင်ကျင့်ခံရရကြုံရမယ်ဆိုတာသိပါလဲနဲ့ဒါရီကိုရရဲဝုတ်ရင်ဆိုင်တာဒါရီကိုတက်သည့်ခွန်အားလို့ဆိုလိုပါတယ်အမျိုးသမီးတွေအနေနဲ့ကိုတိုင်းပြည်အိုးအိမ်တွေကိုစွန့်ခပြီးတော့ဘေးလွတ်ရာမှာခိုးလုံရှင်တန်ဖို့စွန့်စွန့်စစာဆုံးဖြတ်ရတာကလည်းရဲစွမ်းတက်သည့်ပါပဲ
ဒီလိုအမျိုးသမီးရဲစွမ်းတက်သည့်ရှင်တွေနဲ့အတူကမ္ဘာတစ်ဝှမ်းအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်အားလုံးတညီတညွတ်တဲ့လက်တွဲလှုပ်ဆောင်သွားကြမယ်အကြောင်းသမရဂရောကြီးပိုင်ရန်ကလည်းပြောကြားခဲ့ပါတယ
် To all women of courage those fighting injustice in Latin America or hoping to learn in the Middle East
လက်တင်အမေရိကမှာတရားမျှတမှုရရေးတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေဒါမှမဟုတ်အရှိအလေပိုင်းမှာပညာသင်ကြားခွင့်ရရေးဥရောပမှာဒီမိုကရေစီနဲ့တည်ငြိမ်မှုရရှိရေးအာဖရိကဆာဟာရာတိုက်ခိုက်နေတဲ့နိုင်ငံတွေမှာကိုယ့်ရဲ့မိသားစုကိုကောက်ွယ်ပေးနိုင်ရေးအာရှမှာကြားမအခြေခံအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့အမျိုးသမီးတွေဒီလိုရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတဲ့အမျိုးသမီးအားလုံးကိုပြောချင်တာကတော့ကျမတို့ဟာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ခွန်အားအပြည့်နဲ့ဆက်လက်ပြီးတော့လက်တွဲကြိုးပမ်းသွားကြမယ်ကိုယ့်ရဲ့အတန်းတွေကိုထုတ်ဖော်ပြောဆိုဖို့ခက်ခဲတဲ့အချိန်မှာတော့ကိုယ့်ကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သူတွေကိုဟန်တားဖို့အတူလက်တွဲကြိုးပမ်းသွားကြပါမယ်
ရင်းချမ်းရေးတရားမျှတရေးနဲ့လူတိုင်းရဲ့အခြေခံအခွင့်အရေးတွေအားလုံးတန်းတူရရှိရေးအတွက်ချီးကျောက်မှုတွေအကြမ်းဖက်မှုတွေကြားပါပဲမကြောက်မရွံ့ရှေ့ဆက်တိုက်ပွဲဝင်နေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဌာနကအမျိုးသမီးရဲစွမ်းတပ်တည်ရှင်တွေအဖြစ်2008ခုနှစ်ကစလို့အလေးထားဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး190နီးပါးတည်ဆုချီးမြှင့်ခံခဲ့ရပြီးပါပြီ။ပြီးခဲ့တဲ့2021ခုနှစ်ကအမျိုးသမီး22ဦးကိုဂုဏ်ပြုချီးမြှင့်လာမှာလေမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမဖြူဖြူအောင်ချီးမြှင့်ခံခဲ့ရပါတယ်။ဒီမတိုင်ခင်တုန်းကလည်းတည်ဆုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စင်မအောင်နောက်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥပဒေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ရင်းစစ်ပွဲတွေရက်စက်ရေးကြိုးပမ်းခဲ့တဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့ပြည်ပခဒေသကအမျိုးသမီးနဲ့ကလေးငယ်တွေအရေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ကညောဖောတို့လည်းရခဲ့ဘူးတဲ့ဆိုတာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျူဖြေပါရှင်
ဘက်ကင်ပြူရေးစီစဉ်နေဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတစ်ခါလဲကြတာကသုတဆွန်နဲ့အမေရိကန်တခွင်အစီအစဉ်ပါဒီသတင်းပတ်သုတဆွန်နဲ့အမေရိကန်တခွင်အစီအစဉ်မှာတော့ယူကရိန်းဒုက္ခသည်တွေတောင်ပိုင်းနယ်စပ်ကနေခိုလုံဝင်တောင်းခိုင်လာတာအမေရိကန်မျိုးတော်ဝင်တဦးပိုလန်ရောက်ယူကရိန်းဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးတော့ကူညီနေတာမြင်းနဲ့ဆွဲတဲ့နှင်းလျှောစီးပြိုင်ပွဲကြောင်းစတာတွေကိုကိုအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ချိန်မှာပဲယူကရိန်းနိုင်ငံသားတချို့အမေရိကန်ပြည်ထောင်စုမှခိုလုံပင်းရဖို့မက္ကဆီကိုနိုင်ငံကနေတဆင့်ကြိုးပမ်းလာပါတယ်။ကုလသမဂ္ဂရဲ့စည်းရုံးကိန်းဂဏန်းတွေအရယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်နှစ်သန်းခွဲနီးပါးရှိလာနေပြီးအဲ့ဒီထဲကတဝက်လောက်ဟာကလေးတွေပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကဆိုဖီယာက
cuz actually I have a family and
American ma amita su win de yo tange chin ni yo shi pi lo thuru ga jama ko sat sat ya ya kunyi pe nai ja ba de aku su phit ni ya chang thuru ga jama ko ukraine ga ni thwat si jama de taja chin myo wa so yin no amita su de yo tange chin ni de pu ya de ko nai ngan ga ni thwat la ma ma hou pu so ya ti ja ba de
California ပြည်နယ်စန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာနယ်စပ်ဆန်ယစ်စီဒရိုနယ်စပ်ဖြတ်ကျော်ဂိတ်ကနေအခုလိုခိုလုံခွင့်တောင်းခံနေသူတွေကိုလိုက်လံကူညီနေသူကတော့ဒုက္ခသည်ကူညီရေးအဖွဲ့က Blind Bookie ပါ
See aim of her video communication
ဘယ်သူမဆိုဘဝလုံးကြုံမှုကိုရှာဖွေနိုင်တဲ့အခွင့်အရေးရှိတယ်လို့အမေရိကမှာခိုလုံခွင့်နဲ့တောင်းခံနိုင်ပါတယ်ဒါကြောင့်အခုဒီကိုလာပြီးတော့ကူညီတာဖြစ်တယ်လို့အားလုံးလည်းအခုလိုအခွင့်အရေးမျိုးရရှိချင်ပါတယ်
ဘူလိုနိုင်ငံရဲ့ခေလွန်ဂရိတ်တောက်ခံသူတွေရဲ့ရုရှားနိုင်ငံသားအများပြားလဲပါဝင်ပြီး2021ဩဂုတ်လကနေ2022ဇန်နဝါရီလအတွင်းခေလွန်ဂရိတ်တောက်ခံသူ 8,600 ကျော်ရှိခဲ့တယ်လို့ AP သတင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရဲရုရှားတွေအပြင်အရင်ဆိုဗီယက်ပြည်ထောင်စုကောင်းနိုင်ငံတွေကသူတို့လည်းအမေရိကမှာခေလွန်ဂရိတ်ရဖို့တောက်ခံကြပါရဲရွှေပြောင်းဝင်ရောက်သူများဆိုင်ရာရှေ့နေယူလီယာပါရှကိုဗာက
influx of refugees from
Ukraine နဲ့ Russia ကဒုက္ခသည်တွေပို့ပြီးတော့မြန်လာတာကိုတွေ့ရပါတယ်။အချိန်တော်တော်ကြာကလေးကအခုလိုမျိုးလာနေတာကိုတွေ့ပေမဲ့လေ Russia ကအခြေအနေတွေပိုဆိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကပို့ပြီးတော့မြန်လာပါတယ်
။ Russia နိုင်ငံသားတွေဟာ Moscow ကနေခီးသွားများပြားလာရောက်ကြတဲ့ Mexico နိုင်ငံ Cancun မြို့ကနေတဆင့် San Diego နားကနေဆက်ဖြတ်ကျော်တဲ့ Gate Town ရှိရာကိုဈေးသက်သာတဲ့ကားတစ်စီးကိုမှဒါမှမဟုတ်ဝဲပြီးစူပေါင်းလာကြပါတယ်။ခေလုံးကြီးရသူတွေရှိတယ်လို့ချို့လေနေဆက်ဖြတ်ဂိတ်အနီးနားမှာပဲခေလုံးကြီးရဖို့အရေးဖြစ်တယ်လို့စောင့်ဆိုင်းနေရတာပါ။ခေလုံးကြီးတောင်းခံသူရုရှားနိုင်ငံသားမက်ဇင်ဒါစကိုက
ရပ်ပြီးဟုတ်ချစ်တိမစ်
လူငယ်တဲ့လီလာရုံးကလေးကလာခဲ့တာပါ။အဲ့ဒီအချိန်ကရုရှားမှာအမေရိကန်ဗီဇာရဖို့မလွယ်ပါဘူး။ဗန်ယုံနေအားလုံးလည်းပိတ်ထားတာကြောင့်သမီးနဲ့အတူမက္ဆီကိုနယ်စပ်ကိုဖြတ်ပြီးနိုင်ငံရေးခေလုံခွင့်တောင်းတာပါ
။ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနေဗယ်နီကိုထောက်ခံသူတူဦးဖြစ်တဲ့ဒါစကိုဟာတရက်ကြာထိန်းသိမ်းခံပြီးတဲ့နောက်သမီးနဲ့အတူအမေရိကမှာခေလုံခွင့်ရခဲ့ပါတယ်။အမေရိကရဲ့လူခွင့်စတက်မိုးတွေဟာသူ့အတွက်နမူနာပြရုပ်အဖြစ်လဲရှိနေခဲ့ပါတယ်လို့ပြောပါတယ်ခင်ဗျာ။ယူနီယက်ကော့ဘာမရှောင်းရုရှားဘက်ကမစိုက်တိုကြီးနဲ့ပစ်ခတ်တာကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီအင်ဂျီချင်းနိုင်ငံတွေစီဖက်ပြေးခုံလုံကြရပါတယ်ယူကရိန်းဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံလည်းပါဝင်ပြီးဒုက္ခသည်တွေလိုအပ်တာကိုအကူအညီပေးနေပါတယ်ဒုက္ခသည်တွေကိုကူညီဖို့ပိုလန်ရောက်အမေရိကန်နှစ်ဦးက
Paul and Greg
Paul Kenatra ဟာ New Jersey ပြည်နယ် Point Pleasant Beach မြို့တော်ဝန်မှာ
There are people from all over the globe.
ကမ္ဘာနဲ့လူတွေလည်းရှိပါတယ်။သူတို့ကိုမေးကြည့်တော့ကျွန်တော်တို့လိုပါပဲ။လုံးဒီကြရာအလုံးခဏဒီတိုင်းချထားခဲ့ပြီးတော့လေရင်လက်မဝဲတချို့လည်းကားပေါင်းလာကြ၊တချို့လည်းရထားစီးလာကြပြီးတော့ထထိုင်လာပြီးဝိုင်းကူနေကြပါလေ
။ရုရှားရဲ့ကျူးကျော်စစ်ဟာသတင်းသုံးပတ်တွင်ချင်းချင်းဝင်ရောက်လာတာကြောင့်ယူကရိန်းကိုဆွန့်ခွာထွက်ပြေးသူတွေလည်းပိုလန်နိုင်ငံနဲ့ဝင်လာနေဆဲဖြစ်ပါတယ်။ Texas ပြည်နယ် RV မြို့ကစေတနာဝန်ထမ်း Great Johnson က
imagine leaving all your belongings everything you
ကိုပိုင်ဆိုင်နာရီအားလုံးကိုဒီတိုင်းစွန့်ပစ်လိုက်ရပြီးကိုအလုံးမိသားစုအတိုင်းအဝိုင်းအားလုံးကိုစစ်ပွဲကြောင့်ခြံထားခဲ့ရပါတယ်ကိုမျက်စိနဲ့သာတက်မတွေ့ဘူးဆိုရင်အမေရိကန်တွေတော်တော်များများအတွက်ရုံဖို့တောင်ခတ်ပါလိမ့်မယ
်အရှေ့ဥရောပဒေသအမျိုးအနွယ်ကဆင်းသက်လာတဲ့မျိုးတော်ဝန် Paul Kenatra ဟာသတင်းမီဒီယာတွေမှာဒုက္ခသည်တွေကိုတွေ့မြင်ရပြီးနောက်ပိုလန်ကိုကိုယ်တိုင်ကိုယ်ကျလာရောက်ကူညီဖို့ဆုံးဖြတ်ခဲ့ပါတယ်သူရဲ့မျိုးမှာဆိုရင်လေနွေရာသီရောက်တိုင်းယူကရိန်းကနေအလုလာလုပ်သူတွေရှိပါတယ
် I'm a firm believer that you lead from the
front ရှိကနေလက်တွေ့ကြကြဥဆောင်လုပ်တာမျိုးကိုကျွန်တော်ကပုံပြီးတော့ခြိုက်ပါလေပါဇက်ကပြောရလွယ်တော့စကားအပေါ်မပြောတာကောင်းပါလေလုပ်ရရှိတာကိုအကုန်ဝိုင်းလာလုပ်ပေးတာကပြောနေတာနဲ့ပုံပြီးတော့တိရောက်ပါလေ
Paul နဲ့ Great တို့တငယ်ချင်းနှစ်ဦးလက်ခံရရှိတဲ့အလူငွေတွေနဲ့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူပြီးတပတ်ကြာစေတနာဝန်ထမ်းအကူအညီပေးနေကြတာပါရုရှားကြီးကျော်စစ်သုံးပတ်အတွင်းချင်းချင်းဝင်ရောက်လာတာကြောင့်လဲယူကရိန်းနိုင်ငံသားတွေပူအခက်ကြုံလာကြတယ်လို့ဆိုပါတယ်ဂျွန်ဆန်က
We're bringing humanity to a
ဒုက္ခတွေရောက်ရလုံလို့ဒုက္ခဆိုတာဘာပါလဲလို့မသိတော့တဲ့အခြေအနေပါကိုယ့်ရဲ့နှွေးထွေးရာအိမ်ကနေအဝေးကိုသွားကြရမယ်သူတွေအတွက်ကျွန်တော်တို့တက်နိုင်တယ်လို့နှိမ့်သိမ့်ပေးပါတယ်
တပတ်ကြာပိုလန်မှာစေနာဝန်ထမ်းအကူအညီပေးပြီးနောက်ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ရောက်ရင်လေဒီကအခြေအနေတွေကိုအများသိအောင်ဆောင်ရွက်ရင်ဆက်လက်အကူအညီပေးသွားမယ်လို့ပြောရတယ်ခင်ဗျာကစုံပေါက်ပြေးလွန်နေတဲ့မြင်းရဲ့နောက်စင်မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နေလို့ဆိုရင်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာချက်ခံတော်ဆွမ်းမှုလိုလေလို့မြင်းစီးသူတေလာစတိုဘော့ကပြောပါတယ်
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသာလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်ဆောင်မမတ်အနေထားရှိရဲဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအတားအဆီးတွေကိုဖျက်ချော်နိုင်ပါမလားဆိုတာကိုလည်းသိထားရပါမယ်
။မြင်းစီသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြေးနေအောင်ထိကြောက်အောင်တယ်လို့မြင်းတော့ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အတားအဆီးတွေကြားတက်တန်းစီစဉ်နိုင်အောင်ရဲ့ချိတ်ထားတဲ့ဂွင်းလေးတွေကိုလက်မှဆွတ်လိုက်နိုင်အောင်လေအဲ့လိုအချိန်ဆက်မိမိလုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလိုအပ်တယ်လို့မြင်းစီးသူ Josh Abbott ကပြောပါတယ
် The skier reads the track and can kind of tell you this
ဤသောစီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြန်မြန်နှင်းနှင်းစသဖြင့်ကိုယ့်ကိုအချက်ပြဆက်တွယ်ပါတယ်သူကမြင်းရဲ့အမူအကျင့်ဘယ်လိုပြေးမလဲစတာတွေလည်းသိထားရပါတယ်ဒါမှသာသုံးပတ်လုံးအချိန်ဆက်မိမိလုပ်နိုင်မှာပါ
ဒီလိုချိတ်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုရဲလို့ချန်ပီယံနှစ်ကြိမ်ဖြစ်ခဲ့ပြီးတဲ့မြင်းနောက်ကကျိုးနဲ့ဆွဲနှင်းလျှောစီးသူ Colin Cook ကပြောပါတယ
် You're sitting on top of the ramp
ခေကဘလူးဖြတ်မလဲဆိုတော့ကြိုကြည့်ကြရပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွဲသွားမှကိုသိထားပါမယ
်လက်ဘေးကနေစခဲ့တဲ့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကိုဂူကာကနေဒါအိုက်ဒါဟို၊ဝိုင်ယိုမီ၊ယူတာပြည်နယ်တွေမှာပါကျင်းပနေကြပါပြီ။အမေရိကန်မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကျင်းပရေးဥက္ကဋ္ဌလိုရန်ဇင်မတ်စပိုဗာက
Leadville Ski Drawing is the oldest ski drawing race.
Leadville ကမြင်းဆွဲနှင်းလျှောစီးပြိုင်ပွဲဟာတက်တန်းအရှည်အကြာဆုံးဖြစ်ပြီး1949ခုနှစ်မှာစပါတယ်။အခက်အခဲဖြတ်ကျော်တာတွေလည်းပါပါတယ်။နောက်က Golden Bureau Cafe ဆိုရင်လည်းကောင်းခွိုင်နေနှင်းလျှောစီးသူတွေထိုင်ပြီးသူ့မြင်းကောင်းတယ်။ကိုယ့်ရဲ့မြင်းဆွဲနှင်းလျှောစီးသူကပိုကောင်းတယ်ဆိုပြီးမြင်းခုန်နေကြတဲ့နေရာပါ။
1890ခုနှစ်တွေစီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာအလဲပက်လာရောက်သူတွေကိုမိခိုးအားထားတဲ့မြို့ပါကိုဗစ်ရောဂါကြောင့်အလဲလာသူတွေမရှိသလောက်ဖြစ်နေရကနေအခုခါမှာတော့ပြန်လည်စီကားလာနေပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီအစာအသောက်တွေအတွက်သုံးတဲ့ဓာတုစေတိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမြင်းမြန်ပြီးဒေါက်တာမျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
အစာအသောက်တွေအတွက်သုံးတဲ့ဓာတုစေတိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလား
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမိနဲ့ပြင်ပြပေးပါတော့အစားအသောက်တွေအတွက်ဓာတုဆေးသုံးတိုင်းဟာကောင်းပါသလားရှင
်အစားအသောက်တွေအတွက်ဓာတုဆေးဟာမကောင်းတာတွေကတော့များပါတယ်သို့တော်လည်းကောင်းတဲ့ဆေးလည်းရှိပါတယ်ကောင်းအောင်လည်းပြုလုပ်ပေးနိုင်တဲ့ဓာတုဆေးတွေကိုတွေ့ရပါတယ်
ဓာတုဆေးတွေထဲမှာပေါ့နော်လူတွေအတွက်အန္တရာယ်ဖြစ်စေတဲ့ဆေးကိုအရင်ပြောပြပေးပါဆရာ
အဓိကတော့ဥမာအယောင်တောက်ပါစေတဲ့ဆိုးဆေးတွေပေါ့ဥမာပြော let outside တွေထည့်ပြီးတော့အန္တရာယ်ဖြစ်အောင်လုပ်တဲ့ဆေးတွေရှိပါလေတခါကြီးကတော့လုံးမဟုတ်တယ်မှာသုံးတဲ့ဆေးတွေရှိတယ်နွားလို့တွေမှာကြာရင်လည်းတာရှိခံအောင်ဆိုတော့ကျွန်တော်တို့ formalin တွေသုံးတာရှိတယ်နားလေးပထမဒီအောင်ဆိုတော့ခြေဆိုးဆေးတွေထည့်တယ်အဆေးအောင်ဖြစ်အောင်ဆိုတော့ကျွန်တော်တို့ကလက်ဖက်တွေမှာလည်းဆိုးဆေးအမျိုးစုံကိုထည့်ရတယ်။ဒါတွေကမကောင်းတဲ့ဆေးတွေပေါ့။ဒါတွေကိုနှစ်ပေါင်းများစွာဒီကတွေ့ခဲ့ကြတဲ့အတွက်နောက်ပိုင်းကျတော့တကယ်တမ်းကောင်းတဲ့ဓာတုဆေးတွေကြတော့သူတို့မသိကြပါဘူး။အဲ့တော့အမှန်မှားနေဒီဈေးကွက်တွေလူတွေအတွက်မကောင်းဘူးလို့ဆက်တယ်။ဓာတုဆေးတချို့ဟာစားသောလူတွေအတွက်အကျိုးရှိတယ်ပေါ့။
ဟာဒီဓာတုဆေးတန်းကလောလူတွေအတွက်အန္တရာယ်မဖြစ်စေဘူးပေါ့နော်ဆရာ
ဟုတ်တယ်ဓာတုဆေးတန်းကတော့အန္တရာယ်မဖြစ်စေပါဘူးဥပမာပြည့်လူတွေအခုကြောက်နေတဲ့မပြောသေးတုတ်ဆေးလို့ပြောကြတယ်အဲ့ဒါတွေကတကယ်လို့တော့အန္တရာယ်မဖြစ်ကြအောင်မပြောသေးတုတ်ဆေးကိုလူတွေကမစားရင်ကြောက်ဘူးဟောရိုးရိုးမပြောသေးပဲစားရင်လည်းဆိုတာလေဖြစ်လာတော့နည်းနည်းလေးရေးကွက်မှာပြဿနာတက်နေပါတယ
်ဆရာငါပြောသေးဒီတုတ်ဆေးအတွက်ဆရာဘယ်လိုဆင်းရပါလဲဆရာ
ညမာဒီမာရောကမ္ဘာမှာရောအများဆုံးသုံးတာကဒီတူဖန်လို့ခေါ်ပါတယ်။ဒါမှမဟုတ်ဒီတီဖောင်လို့လည်းကျွန်တော်တို့ပြောပါတယ်။သူ့ရဲ့ဓာတုပေရကကတော့ 2-chloroethylphosphonic acid လို့ခေါ်ပါတယ်။ဈေးကွက်မှာတော့ဒီတီဖောင်အပြင် bromiphrol လို့ arvex လို့ ethyl ဆိုတော့အမျိုးမျိုးလာတာလည်းရှိပါတယ်
။ဆရာဒီဆေးငါပြောဒီမှာဘယ်လိုပုံစံနဲ့သုံးပါလဲဆရာနည်းနည်းရှင်းပြပေးပါ
ဘယ်လိုသုံးလဲဆိုရင်တော့ဒီတိဖောင်အဟုတ်အနှဲငယ်ကိုရေမှာချော်ပြီးတော့သုံးတာပါပဲ။သိပ္ပံကြီးကြကြပြောရရင်တော့ဒီတိဖောင် 500 to 1000 ppm ပေါ့။အနှဲငယ်ပါဝင်တဲ့ရေကိုနော်ရေကြကြလာနဲ့ချော်လိုက်တာပေါ့။အဲ့တော့သဝဲဆိုးဒီဆိုးလောက်ကိုဒီကလန်တဘုံမှာချော်ပြီးတော့အကျိုးစီးကို7မိနစ်လောက်ချိန်ပြီးတော့ဆယ်ထုတ်ရပါတယ်။အများတော့အဖြစ်တော့ plastic 8နဲ့ထုတ်။ဒါမှမဟုတ်သူတို့ပစိုးနဲ့ထုတ်ပါ။သုံးလေးရက်လောက်ထားလိုက်ပဲဝင်နေတဲ့ပြောသေးဘူးပေါ့ရပါတယ်အွေးနေတယ်စားရလို့လည်းချိုးပါတယ်ဒါကတော့တဘာဝကိုတုတ်ထားတဲ့ဒီလန်နဲ့လုတ်ထားတာပေါ့
ဆက်ဘာကြောင့်ဒီ ethylform နဲ့တွေ့လို့ရှင်ငါပြောသေးရဘာလို့မှဲသွားတာလဲဆရာ
အဲတကယ်ကတော့သူကတဘာဝကိုတုတ်တာပဲလေငါပြောသေးရမှဲဖို့ကဣတိုင်ရီဆိုတဲ့တန်ခွေထွက်ရတယ်အဲ့ဒါကိုအပင်လေးရဟော်မုန်းလို့ခေါ်တယ်အဲ့ဒီဣတိုင်ရီထွက်လာတဲ့အခါမှာငါပြောသေးဒီတော့အသိဉာဏ်တော်တော်များများပါလေသူတို့ဒါနဲ့ဖြစ်ရသူမဲ့ရတော့ဖြစ်ဆိုတော့သိလာပြီးပြန်မဲ့ရပါ ETH ခေါင်းနဲ့စိတ်လိုက်တော့ねအီတိုင်ကြီးကထွက်လာတော့တပြောစီကိုပြောတယ်အေးမင်းတို့မဲ့တော့ဆိုတော့သူစပြောမဲ့တယ်လုပ်ငန်းစဉ်ကိုစလုပ်တော့ကြာတည့်ရကြာမဲ့တည့်ရကြာပေါ့အဲ့ဒါငပြောစီတစ်ခုလုံးကဝဲပဲ့လာတယ်အဲ့တော့ထွက်လာတဲ့ကြောင့်ကအီတိုင်လေးပဲလေ
ဒီအီတလင်းကိုဘယ်တော့မှစပြီးတုံးတာပါလဲဆရာ
အီတိုင်ရင်းတုံးတာလုံးခဲ့တဲ့ချက်30လောက်နဲ့တုံးပါဒီငပြောစီကိုအဝေးကနေတည်လာတော့သူကအစိမ်းပဲခုတ်လာတယ်ဒီရဲ့ငါပြောသေးလို့အစိမ်းခုတ်လာတော့ဒီဈေးကွက်ထဲထည့်ဖို့ကြာတော့မှဲ့မှာဖြစ်မှာပေါ့မှဲ့ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အပင်ဟော်မုန်းဖြစ်တဲ့အီတိုင်လင်းကိုအဲ့ဒီထဲကိုဖြတ်တယ်တော့ကွန်တေနာရဲ့ထည့်ကိုတညတော့ဖြတ်ထားရဲ့နောက်ရကြာတော့စမှဲ့တာပေါ့နောက်တစ်ချိန်လေးဝင်းဝါအဲ့ဒါဘူးတစ်ချိန်လည်းလုံနေကြတဲ့ဟာပဲပေါ့ဒီအီတီခွန်ကြတော့ကောင်းတာကသူကအရေးဖြစ်တော့ငွေလို့မဟုတ်ခံရတွေ့ရတာဆိုရတော့ပေါ့တွေ့တဲ့အတွက်သူ့ကိုတို့မျိုးကျွန်တော်တို့တိုင်းပြည်ဆိုကြတော့အဆင်ပြေတယ်။ဘာလို့ချားတိုင်းပြည်လဲသုံးတော့သုံးပါလဲ။အများကြီးသုံးတယ်။ဒါပေမဲ့အမြောက်အများသုံးတဲ့တိုင်းပြည်တွေချို့တိုင်းပြည်တွေကြတော့လေအီတလီတိုင်းကိုတိုက်ရိုက်သုံးတော့ရှိပါလား
။ဆက်ဒီတိုင်းဝေးကဟိုဓာတုပစ္စည်းဆိုတော့လူအတွက်ကိုအန္တရာယ်မရှိဘူးလားဆက်
။အဲလူကရှူဆိုင်ပဲပါညာဆိုတော့အန္တရာယ်ရှိတယ်။ဒါပေမဲ့သူက 1000 ppm ပေါ့လေ။အပေါင်းတစ်သန်းမှမှပုံ1000လောက်ပါလေ။ဒါကသူကအငွေ့ရှိတော့ခဏလေးအငွေ့ပြန်သွားတယ်။ပြောသေးလို့မျိုးမှာသူ့လိုအငွေ့ပြန်သွားတော့သူကအခွန်မှာလည်းမဆွဲကန်ဘူးအဲ့ဒါကလူကတော့အန္တရာယ်ဖြစ်ပေါ့အဲ့ဒီကြိုက်ရိုက်ကြရင်တော့လက်တွေမှာအနာဖြစ်နိုင်တယ်မျက်စိလည်းဝင်လည်းမျက်စိစတာတွေပါဖြစ်တတ်တယ် အဲ့တော့သူ့ကိုတတိချရမယ်လက်အိတ်နဲ့ကင်တွေရအောင်လုတ်တဲ့ခါမှလည်းတန်းနိုင်ရင်မျက်မှန်တက်ထားရင်တော့အကောင်းဆုံးပါပဲဘာမှပြဿနာမရှိနိုင
်ဟုတ်ကဲ့ပါဆရာအစားအသောက်တွေမှာတုံးတဲ့ဓာတုပစ္စည်းတွေကဒီလိုမျိုးကောင်းတာတွေရှိတယ်ဒါမကောင်းတာတွေလည်းရှိတယ်ဆိုတော့နားလည်ဖို့လိုတာပေါ့နော
်အဲ့ဓာတုပစ္စည်းကတော့အရင်ကလူတွေသုံးတာတော့ဒီတော့တားရှိခံသကြားနဲ့စားလို့သုံးတော့ပေါ့ဒီနှစ်ခုလုံးကတော့များရင်ပြဿနာဖြစ်တာပဲဒါကြောင့်ကျွန်တော်တို့ကဒီကြားနဲ့စားဆိုတာတကယ်ဓာတုပစ္စည်းပဲလေအဲဆိုဒီယမ်ဆိုတဲ့ဟာကျွန်တော်တို့အရန်စားလို့မရဆိုဒီယမ်ကလိုရိုက်ဆိုတာစားလေအဲ့ဒါတွေကကျွန်တော်တို့ငချောက်တွေမျိုးပြီးကြပါအကုန်လုံးသုံးတယ်အဲဓာတုပစ္စည်းပဲအဲ့တော့ဒီနောက်ပိုင်းမှာဒီဓာတုပစ္စည်းဟိုလေမသူ့ကိုပိုခံအောင်ဆိုတော့တခြားပစ္စည်းကြီးချဲ့တယ်တခြားပစ္စည်းကပိုဆိုးပါတယ်အဲ့တော့ဒီကသဘာဝအတိုင်းဖြစ်အောင်လို့တက်ဆက်နေမြန်လောက်ထားတဲ့ပစ္စည်းတွေအများကြီးရှိပါတယ်ဒီတိုင်းလေးဆိုတော့အသီးတွေကိုရင်းမဲ့နေတဲ့ဟော်မုန်းတွေကအတော်လေးတို့အနေနဲ့ကင်းမှာဒီအတွက်ကိုအများကြီးသုတေသနာလုပ်ထားပြီးသားပါတခြားလူတွေကြတော့အာဒီကောင်ကတော့တားလို့မကောင်းဘူးမချိုးဘူးပုတ်လဲပုတ်လွယ်တယ်လို့ပြောကြတယ်အမှန်တော့ရောင်းသူဘက်က policy control ဆိုတဲ့အရေးသွေးကိုချိန်သိမ်းဖို့မလုပ်ကြပဲတပြောစီးတွေကပြဲ့ဟူကပြင်မှာ၄လနဲ့6လကြာမှာကြာအဲ့တော့မှရင့်အဲ့တော့ရင့်တဲ့အသီးကိုမခုတ်ဘူးနဲ့လူတွေအသီးကိုဖင်းရည်သွေးတော့ဒီကောင်ကပြဲ့တော့ပြဲ့ပါတယ်ဒါမဲ့ဘယ်လိုလုပ်အရေးသွေးပြဲ့တော့မလဲဒီရောင်းတဲ့လူတွေဘက်ကလိုတယ်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာခင်မောင်ညိုပါတဘောဝအတိုင်းဖြစ်အောင်လုပ်ထားတဲ့ဓာတုပစ္စည်းတစ်မျိုးဖြစ်တဲ့ Ethifon ကိုဝါခွန်းတွေရင့်မှန်အောင်လုပ်တဲ့နေရာမှာအသုံးများပါတယ်သူကိုပိုးသက်ဆေးဖြစ်တဲ့သုံးနိုင်တယ်လို့ Rubber ချစ်တဲ့နေရာဆေးကလမာကိုရှော်ဖြူပြန်ထွက်တော့အောင်နန်းနက်ခင်းတွေကြီးထွားရင့်တအောင်လည်းသုံးကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
တို့ကမြို့သက်စီစီတည်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ။တောက်ကြညာသတင်းပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ချစ်တော်ချနိုင်ငံများဖွဲ့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားဝန်ကြီးလည်းဖြစ်အာဆီယံဥက္ကဋ္ဌခံထားတဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ Prak Sokhon ဟာမြန်မာနိုင်ငံကိုမတ်လ21ရက်နေ့ကနေ23ရက်နေ့ထိလာရောက်ဖို့ခီးစဉ်စီစဉ်နေပြီဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းဘယ်သူတွေနဲ့တွေ့မယ်ဆိုတာကိုအတိအကျမသိရသေးပေမဲ့ဒေါ်ဆန်းစုကြည်လိုမျိုးစစ်ကောင်စီကဖမ်းဆီးထိန်းသိမ်းပြီးတော့တရားဆက်ဆုခံထားရတဲ့သူတွေနဲ့တွေ့ဝင်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအပြည့်အဝကိုပြောပါတယ်။ရန်ကုန်မြို့ဆန်ကျောင်းမြို့နယ်မြင်းကြီးကုန်းကနေရံပေါ်မှာရေးဆွဲထားတဲ့နေရံစီးပကြီးဂရက်ဖီတီတွေကိုစီးပြူတုပ်ပြီးတော့ဖယ်ရှားပစ်လိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာပြည်နှစ်တန်ရုံးကရှုတ်ချကြောင်းကြေညာချက်ဒီကနေ့ရဆွဲနဲ့ထုတ်ပြန်ပါတယ်။အဲ့ဒီနေရံစီးပကြီးဂရက်ဖီတီဟာပြီးခဲ့တဲ့2016ခုနှစ်တုန်းကရန်ကုန်မှာကျင်းပခဲ့တဲ့မင်္ဂလာပါယဉ်ကျေးမှုပွဲတော်အစီအစဉ်လေးနဲ့ရေးဆွဲခဲ့တာဖြစ်ပြီးအခုလိုအာဏာသိမ်းစစ်ကောင်စီဘက်ကတနင်္ဂနွေဖြတ်စည်းပစ်လိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာပြည်ထောင်တန်ရုံအနေနဲ့အံ့ဩရပါကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American NBA Basketball ကစားသမား Enes Kanter Freedom ဟာဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးသူ့ရဲ့ Twitter စာမျက်နှာကနေဖက်နှက်ဒီဇိုင်းပုံ၄ပုံတင်ပြီးတော့ဆီယနာသိမ်းမှုစတင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်ဆီယနာရှင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာကိုယ့်လူမျိုးကိုကိုပြန်ပြီးတော့တက်ပြတ်နေတယ်။မြန်မာပြည်မှာအခုဖြစ်ပျက်နေတာတွေဟာကမ္ဘာပေါ်မှာအဆိုးပါးဆုံးလူခွင့်ရေးချိုးဖောက်မှုတွေကတခုဖြစ်တယ်။ဆီယနာသိမ်းမှုကိုစတင်သူပြည်သူ1600ကျော်တက်ချက်ခံရတဲ့စသည်အားဖြင့် Kanter Freedom ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဒီကနေ့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပါတယ်။တရုတ်ရဲ့စီးရေးအကူအညီကိုရုရှားကတောင်းထားတယ်ဆိုတဲ့သတင်းတွေထွက်နေပြီးအဲ့ဒီအပေါ်တရုတ်ကဘယ်လိုတွန့်ပြန်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီပြည်ပခါမှာတရုတ်ရဲ့ခက်ခန္ဓာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဒီတော့ဒီမှာပဲယူကရိန်းမျိုးကြီးတွေကိုရုရှားကဒုံးကျည်တွေနဲ့အပြင်းထန်ဆက်ပြီးတော့တိုက်ခတ်တိုက်ခိုက်နေပါတယ်ခင်ဗျာ။ဒီနေ့ညတဲ့ဗီဒီယိုရုပ်သံအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရနိုင်မှာအတမိုင်းအင်ဂျင်နီယာက National Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက Thorsten Mott ဖြစ်ပါတယ်ဗီဒီယိုမှာပိုင်းရဲ့စနေမနေ့ဖက်ဗီဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိ92 30 40 49နဲ့ပထမနိုင်ရွယ်မှာ92 190တို့ကနေဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်ဗီဒီယိုကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးဒီ Android ဘောင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစီကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.